Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကမှသောရရှင်နေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ VOA အမေရိကန်သားရဲ့2019ခုနှစ်မတ်လ18ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။မိုင်းအင်ဂျင်နိုင်တဲ့အတူဒီကနေ့သတင်းတွေကြီးညမှာပါ။နယူးဇီလန်ပလီပြစ်ခတ်ခံရမှုအတွင်းဒေသုံရသူတွေရဲ့ရုပ်အလောင်းတွေကိုမိသားစုတွေကိုစတင်လွှဲပြောင်းပေးနေပါပြီ။ Syria က IS ကိုချေမှုန်းရေးအခက်တွေ့နေတယ်လို့အမေရိကန်ထောက်ပံ့ထားတဲ့တပ်ဖွဲ့တွေကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကလရန်စီမံကိန်းအတွက်အိန္ဒိယမြန်မာပူးတွဲစစ်ဆင်ရေးလုပ်ခဲ့တဲ့အပေါ်မြန်မာအရေးသုံးသက်သူတချို့ရဲ့အမြင်ကတော
့ဒီကိစ္စမှာအိန္ဒိယကပမာထိုက်တက်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်လာတာကတော့သူ့ရဲ့စီးပွားရေးကြိုးစီးပွားနဲ့လုံလုံရေးကြိုးစီးပွားအတွက်ဖြစ်ပါတယ်
မြန်မာရေးသွန်သက်သူဒေါက်တာတင့်ဆွေပြောကြားတော်တာပါသတင်းနေ့ပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့တူမြန်မာရေးရဆွေးနွေးကမ်းမြန်မာပြည်မှပေးစာများဒီတွင်သတင်းသွင်းချက်ချက်နဲ့ကမ္ဘာဒေါ်လာထူးခြားဆန်းပြားသတင်းစာရာတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။နယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်နေ့ကတိုက်ခိုက်ခံရမှုအတွင်းတည်ဆုံးခရသူ50တဲ့ကတချို့ရုပ်အလောင်းတွေကိုမွတ်စလင်ဒလိထုံတန်းနဲ့အညီတကြိုနိုင်ဖို့တနင်္ဂနွေနေ့မှာမိသားစုထံကိုအာဏာပိုင်တို့ပြန်ပြီးတော့လွှဲပြောင်းပေးနေပါတယ်။ရော်လောင်းတွေအားလုံးကိုဗုဒ္ဓဟူးနေ့မှာအပြီးလွှဲပြောင်းပေးမယ်လို့ဝန်ကြီးချုပ်ဂျာစင်နာအာဒန်ကပြောပါတယ်။တည်ဆုံးသူတွေဘယ်သူတွေလဲဆိုတာကိုဖော်ထုတ်တဲ့လုပ်ငန်းစဉ်ကိုကူညီဖို့ကျွမ်းကျင်သူ6ဦးလဲဩစတြေးလျကနေရောက်လာတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။တည်ဆုံးသူတွေရဲ့ရော်လောင်းတွေကိုမိသားစုတွေထံအမှားအယွင်းမရှိပြန်လည်အနှံ့နိုင်ဖို့အမြန်ဆုံးဆောင်ရွက်နေတယ်လို့လဲတည်မှုဒေခင်ဆိုင်ရာစုံစမ်းရေးအကြီးအကဲDeborah Marshall ကပြောပါတယ်တည်ဆုံးသူရုပ်အလောင်းတွေကိုမှားယွင်းပေးအပ်မိတာမျိုးထက်ဆိုးရွားမှုမရှိနိုင်ဘူးဒါမျိုးမဖြစ်เสียဘူးလို့လည်းသူမကပြောပါတယ်အစ္စလမ်ထုံးတမ်းအရတော့တည်ဆုံးသူတွေကို24နာရီအတွင်းတကြိုရတာဖြစ်ပါတယ်ဒါပေမဲ့လည်းပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုအတွင်းရင်ခွဲစစ်ဆေးမှုလုပ်ရတဲ့ရှေ့ကြတဲ့လုပ်ငန်းစဉ်ကိုနားလည်စေဖို့မွတ်စလင်အတိုင်းအဝိုင်းခေါင်းဆောင်တွေနဲ့ရဲတပ်ဖွဲ့တွေ့ဆုံပြီးဖြစ်တယ်လို့လည်းဒုတိယရင်းမင်းကြီးဝေါ်လီဟျူမဟာကတနင်္ဂနွေနေ့မှာပြောပါတယ်တည်ဆုံးသူတွေရဲ့ပနာမစီးရင်ကိုဆွေမျိုးတွေထံပေးအပ်ထားပြီးဖြစ်ပေမဲ့လူသိရှင်ကြတော့မထုတ်ပြန်ပါဘူးတိုက်ခိုက်မှုရဲ့လက်သေးကအသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်ဒန်ဟဲရစ်ဖြစ်တယ်လို့အနာပိုင်တို့ကဆွဆွဲထားပါတယ်တပ်ဖြတ်မှုနဲ့ပတ်သက်ပြီးသူတဦးတည်းကိုသာထိမ့်သိမ်းထားပြီးလူသတ်မှုနဲ့ဆွဲဆိုထားပါတယ်ကနဦးထိမ့်သိမ်းခဲ့တဲ့တခြားသူ3ဦးတို့ကတော့တိုက်ခိုက်မှုမှာပါဝင်ပတ်သက်မှုမရှိဘူးလို့နယူးဇီလန်ရဲမင်းကြီးမိုက်ဘော့ရှ်ကပြောဆိုထားပါတယ်ရှင်
နယူးဇီလန်နိုင်ငံမှာလူပေါင်း50တည်ဆုံးခဲ့ရတဲ့ဗလီကျောင်းနှစ်ကျောင်းကိုတနက်နဲ့ပြစ်ကတ်တိုက်ခိုက်သူဖြစ်ဆွဆွဲခံထားရတဲ့လူပြူကြီးစိုးရေးဝါဒီတနက်သမားနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ပတ်သက်ဆက်ဆက်နေတဲ့ဆိုတဲ့စူးစမ်းပုံဖော်ပြောဆိုမှုမှန်သမျှကိုသမ္မတအင်ဖြူတော်ကတနင်္ဂနွေနေ့ကငင်းပယ်လိုက်ပါတယ်။သမ္မတဟာလူပြူကြီးစိုးရေးဝါဒီလက်ခံသူမဟုတ်ကြောင်းအင်ဖြူတော်အရာရှိချုပ်မစ်မာဗနီက Fox သတင်းဌာနရဲ့တနင်္ဂနွေသတင်းအစီအစဉ်မှာပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ညင်းဆိုပြောကြားခဲ့တဲ့အချိန်ပေါင်းများစွာရှိခဲ့ပြီးတောက်ကြာနေ့ကနယူးဇီလန်နိုင်ငံမှာဖြစ်ခဲ့တဲ့အဖြစ်အပျက်ဟာအလွန်ကြောက်မက်ဖွယ်ကောင်းပြီးဆိုးရွားလာတဲ့အပြုအမူဖြစ်ကြောင်း Mick Mulvaney ကဆိုပါတယ်။ဆွဆွဲခံထားရတဲ့တနက်သမားအသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Harris Tarrant ကဗလီကျောင်းနှစ်ကျောင်းမှာတနက်နဲ့ဒရက်ဆက်ပစ်ခတ်မှုမတိုင်ခင်လေးထုတ်ပြန်ခဲ့တဲ့စာမျက်နှာ84မျက်နှာပါကြေညာချက်မှာလူပြူဝါဒီလွှမ်းမိုးရေးရည်မှန်းချက်ပြန်လည်ရှင်သန်နိုးကြစေဖို့အတွက်ထရမ့်ဟာသူတို့ရဲ့ပြရုပ်တင်ကေတာဖြစ်တယ်လို့မြင်ကြောင်းရေးသားထားပေမဲ့ထရမ့်ရဲ့မူဝါဒတွေကိုတော့သူ့အနေနဲ့မထောက်ခံချောင်းဖော်ပြထားပါတယ်ရှင်
ပြင်းထန်နိုင်ငံကအဝါရောင်ရောင်ပြန်အင်ဂျီဝဲလှုပ်ရှားမှုအတွက်ဖြည့်ရှင်းချက်တွေထွက်ပေါ်လာရင်းနဲ့လူလူရဲ့ကာလရှည်မကျဉ်းတဲ့ချက်တွေကိုဖြည့်ရှင်းနိုင်ရည်ရွယ်တဲ့လူလူနဲ့တိုက်ရိုက်အမေးအဖြေလုံနိုင်တဲ့တောင်းဟောဆွေးနွေးပွဲတွေထောင်ချီလှုပ်ဆောင်ခဲ့ပြီးလူလူတရက်လုံးပါဝင်နိုင်တဲ့အခြေတင်ဆွေးနွေးပွဲကြီးရဲ့အခမ်းကဏ္ဍတဲ့တရက်ကိုပြင်းထန်နိုင်ငံမှာအစပြုလိုက်ပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့စနေနေ့ကအဝါရောင်ရောင်ပြန်အင်ဂျီဝဲဆန္ဒပြသူ1000လောက်ဟာသတင်းပတ်18ခုမြောက်အဖြစ်ဆန္ဒပြကြပြီးအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာနဲ့အတူပြဿနာကြီးကသက်ဆိုးရှည်လာတဲ့အနေအထားရှိနေပါတယ်။ဆန္ဒပြသူတွေကအထင်ကြီးရှောင်းစီလီစီကစီးပွားရေးလုပ်ငန်းတွေကိုဖျက်ဆီးလူရဲခဲ့ကြသလိုမိသားပိုက်တွေမျက်ရည်ယိုဘုံနေနဲ့တုံ့ပြန်ကင်တွယ်ကြတဲ့ရဲတွေကိုလည်းဆန္ဒပြသူတွေကလမ်းကင်းကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ပြဿနာတွေဝိုင်းနေတဲ့သမ္မတအီမနျူအယ်မက်ခရွန်ပြီးခဲ့တဲ့ဇန်နဝါရီလကစတင်ခဲ့တဲ့သတင်းရှစ်ပတ်ကြာလူမှုဆွေးနွေးညှဉ်းပန်းမှုတွေအပေါ်မှာလည်းဝေဖန်ချက်တွေကအမျိုးမျိုးထွက်ပေါ်နေပါတယ်။တချို့ကတော့ဒီမိုကရေစီကျင့်သုံးမှုရဲ့စံသစ်တဲ့ချင့်ကပ်မှုအဖြစ်သုံးသပ်ပါတယ်။တချို့ကတော့လူမှုဆက်ဆံရေးထွင်လုံးတစ်ခုအဖြစ်သဘောထားကြပါတယ်။ဒါပေမဲ့လည်းသမ္မတမက်ခရွန်ရဲ့အစိုးရအနေနဲ့စူပူအောင်ကြွမှုတွေမကျေနပ်ချက်တွေကိုဖြည့်ရှင်းကင်တွယ်နိုင်မဲ့လက်တွေ့မူဝါဒတရအဖြစ်လူလူရဲ့တုံ့ပြန်ချက်တွေကိုဘလို့ပြောင်းလဲနိုင်မလဲလုံရောလုံနိုင်မလားဆိုတာကအများသိချင်နေကြတာဖြစ်ပါတယ်
ကြည့်ခဲ့တဲ့တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့ Ethiopia လေကြောင်း line flight 302ရဲ့လေယာဉ်ပျံသန်းမှုမှတ်တမ်းတင် black box ကိုကနဦးလေးလာဆန်းစစ်ချက်တွေအရပြီးခဲ့တဲ့နှစ်ကအင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့အမျိုးအစားတူလေယာဉ်မှာကြုံတွေ့ခဲ့တဲ့အဖြစ်မျိုးနဲ့တပုံစံနဲ့ဖြစ်နေကြောင်း Ethiopia ပို့ဆောင်ရေးဝန်ကြီးကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။လေယာဉ်ပေါ်လိုက်ပါလာတဲ့လူပေါင်း159ဦးလုံးသေဆုံးခဲ့ရတဲ့ Ethiopia လေယာဉ်ပြတ်ကျမှုအကြောင်းရင်းကနဦးစုံစမ်းတွေ့ရှိချက်အစီရင်ခံစာကိုရပ်ပေါင်း30အတွင်းထုတ်ပြန်မှာဖြစ်ကြောင်းဝန်ကြီး Doug Mawitမိုကတ်စ်ကသတင်းထောက်တွေကိုပြောပါရယ် Black Box ကိုရှာမတွေ့မိကတည်းက Boring 737 Max 8အမျိုးအစားဖြစ်နေတဲ့ Ethiopia လေယာဉ်ပျက်ကျမှုနဲ့တမျိုးစားရဲဖြစ်နေတဲ့ Indonesia နိုင်ငံက Lion လေကြောင်းလိုင်းရဲ့လေယာဉ်တစ်စီးတိကျတဲ့နှစ် October လက Java ပင်လယ်ထဲကိုပျက်ကျတဲ့ပုံစံတူညီမှုတွေရှိနေကြောင်းလူအတော်များများကနှိုင်းစင်ပြောဆိုခဲ့ကြတာပါအခုလို Ethiopia လေယာဉ်ပျက်ကျခဲ့ပြီးတဲ့နောက် American ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း30မှာBoring 737 MAX 8 လေယာဉ်တွေပြန်တန်းခွင့်ပိတ်ပင်ထားပါတယ်ရှင
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOE ရဲ့တင်းလင်းလာနေမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလက်ဝက်နဲ့ရခိုင်ပြည်နယ်တွင်စစ်ရှောင်ဒုက္ခသည်က2000နီးပါးရှိလာနေပြီးအခြေခံကျန်းမာရေးဆောင်ရှောက်မှုတောက်သုံးရေးဆက်နက်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားမှလည်းစစ်ရေးတင်းမာနေစေဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ် AA ကပြီးခဲ့တဲ့စနေနေ့တုန်းကအစိုးရရေရင်တစင်းကိုကလရံမြစ်အတွင်မိရှုဖျက်ဆီးတယ်လို့အစိုးရကသတင်းထုတ်ပါတယ်။ရေရင်ဝန်ထမ်းတွေတော့ဘေးအန္တရာယ်ကင်းခဲ့တယ်လို့လည်းအစိုးရသတင်းကဖော်ပြပါတယ်။စနေနေ့မှာပဲတပ်မတော်ဘက်ကကင်းလှည့်ပစ်ခတ်တာကြောင့်ကြောက်တော်နဲ့မြောက်ဦးတို့မှာအရက်သားတွေလက်နက်ကြီးထိခဲ့တယ်ဆိုပြီးတော့လဲဒေတာရင်းသတင်းတွေမှာဖော်ပြနေကြပါတယ်။မြောက်ဦးမြို့မှာတော့ရှေးဟောင်းဇေဒီတချို့ကြီးထိခဲ့ပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်ကြားစစ်ရေးပြည်ပခပို့ပြီးတော့တင်းမာလာနေချိန်မှာပဲအစိုးရကရခိုင်ပြည်တည်ငြိမ်အေးချမ်းရေးကော်မတီကိုလည်းဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့ရခိုင်နိုင်ငံရေးသမားတွေကတော့အစိုးရအနေနဲ့စီးရင်းနှီးနဲ့မဖြေရှင်းပဲတွစ်ဆုံဆွေးနွေးဖို့ကိုတိုက်တွန်းနေကြပါတယ်ရှင်
။မက်ရှလာ19ရဲ့အင်္ဂါနေ့မှာစတင်ဖွင့်လှစ်မယ်။မဲဆောက်မြဝတီချစ်ချီရဲ့အမှတ်နှစ်တံတားဖွင့်ပွဲအခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ပရာရွတ်ချန်အိုချာတို့တက်ရောက်မှာဖြစ်ကြောင်းတနင်္ဂနွေနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပုံမလွယ်ကူချောမွေ့စေဖို့ထက်မှန်တိဆောက်ထားတဲ့မဲဆောက်မြဝတီချစ်ချီရဲ့အမှတ်နှစ်တံတားကိုမနေ့ပြန်မှာစတင်ဖွင့်လှစ်ဖို့အဆင့်သစ်ဖြစ်နေပြီဖြစ်ကြောင်းထိုင်းတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။မဲဆောက်မြဝတီချစ်ချီရဲ့အမှတ်နှစ်တံတားဟာထိုင်းနိုင်ငံနယ်စပ်မ မဲဆောင်မြို့နဲ့မြန်မာနိုင်ငံကကင်းပြည်နယ်မြောက်ရီမြို့ကြားကတောင်ရင်မြစ်ကိုဖြတ်တန်းတိစောက်ထားတာဖြစ်ပြီးမဲဆောင်မြို့တော်ဝင်ကိုတိုင်လည်းတံတားဖွင့်လှစ်ဖို့ပြင်ဆင်မှုတွေကိုတနင်္ဂနွေနေ့ကကိုတိုင်သွားရောက်ကြည့်ရှုခဲ့ပါတယ်ဒီတံတားမှာရှိတဲ့နယ်စပ်ဂိတ်ကိုလည်းအင်္ဂါနေ့မှာဖွင့်လှစ်မှာပါနှစ်နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေကိုတိုင်တက်ရောက်မဲ့အင်္ဂါနေ့တံတားဖွင့်ပွဲအခမ်းအနားကြိုတင်ပြင်ဆင်မှုကိုဒီကနေ့တနင်္လာနေ့မှာအပြည့်တက်မှာဖြစ်ပြီးလာရောက်ကြည့်ရှုသူတွေအဆင်ပြေစေဖို့ယာယီတဲတွေနဲ့တန့်စင်ခန်းတွေကိုထိုင်းဘက်ကစီစဉ်ထားပါတယ်ထိုင်းမြန်မာအမှတ်နှစ်ချစ်ကြည်ရေးတံတားကိုထိုင်းဘက်က2015ခုနှစ်ဩဂုတ်လမှာစတင်တည်ဆောက်ခဲ့တာဖြစ်ပြီးထိုင်းဘက်ငွေတန်ပေါင်း 3,900 နီးပါးကုန်ကျခံခဲ့ပြီးဒီတံတားဟာမြန်မာဘက်ခြမ်းမှာ4ကီလိုမီတာရှည်လျားပြီးတော့ထိုင်းဘက်ခြမ်းမှာတော့19 ကီလိုမီတာရှည်ပါတယ်ရှင်
ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နောက်ဆုံးချေကုပ်ယူထားရဒေသကိုပြန်လည်သိမ်းပိုက်ရေးတိုက်ခတ်နေတဲ့အမေရိကန်ထောက်ပံ့ထားတဲ့တပ်ဖွဲ့တွေကအစွန်ရောက်အဖွဲ့ကိုချေမှုန့်နိုင်ရေးအခက်တွေ့နေတယ်လို့တင်းငွေနေနေမှာဝန်ခံပြောဆိုပါတယ်။မိုင်းတွေ၊ဥမင်လှိုင်ကောင်းတွေ၊နောက်စစ်သွေးကြွတွေထဲမှာရှိနေကြတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုထိခိုက်မဲ့အရေးစိုးရိမ်ချက်တွေကြောင့်နှေးကွေးနေရတာလို့အမေရိကန်ထောက်ပံ့တဲ့တပ်ဖွဲ့တွေကပြောဆိုပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့နောက်ဆုံးခြေကုပ်နေရာဖြစ်တဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဘာကူးရွာအကနေအရက်သားတွေကိုမမျော်လင့်ပဲဘေးလွရာရွှေပြောင်းပေးနေရတာကြောင့်လဲဘာကူးရွာသိမ်းတိုက်ပွဲကသတင်းပတ်နဲ့ချီပြီးတော့အချိန်နှောင့်ခဲ့ရတာဖြစ်ပါတယ
်။နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ခဲ့တဲ့ဗလီကျောင်းနှစ်ကျောင်းကိုတနက်နဲ့ပြစ်ခတ်တိုက်ခိုက်မှုမှာတနက်သမားကသူပြစ်ခတ်တိုက်ခိုက်ပုံကို Facebook ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တဲ့ဗီဒီယိုမှတ်တမ်းမှန်သမျှဖေရှားပစ်ဖို့သူတို့ဆက်လက်လှုပ်ဆောင်နေကြောင်း Facebook ကုမ္ပဏီကတနင်္ဂနွေနေ့ကပြောပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့နယူးဇီလန်မှာရှိတဲ့ Facebook ကုမ္ပဏီတာဝန်ရှိသူတဦးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့နယူးဇီလန်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုတွေစုံစမ်းစစ်ဆေးမှုတွေဆက်လက်ရှိနေတဲ့အတွက် Facebook အနေနဲ့ရဲဘက်တာဝန်ရှိသူတွေနဲ့တိုက်ရိုက်ပူးပေါင်းလှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်ရှင
်တရင်လာနေမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့မိုင်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းတစ်ပုဒ်ကိုတင်ပြကြပါမယ်အိန္ဒိယအစိုးရကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ကလဒန်စီမံကိန်းကိုအလေးထားကာကွယ်လှုပ်ဆောင်နေတာဟာအိန္ဒိယရဲ့အကျိုးစီးပွားအပြင်ဒေသတွင်းမှာဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာကိုထိညှိလိုတဲ့သဘောလို့မြန်မာရေးလှိလာသုံးသပ်သူတွေကမြင်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါရခိုင်ပြည်နယ်အစ်စ်တွေမျိုးကိုဗဟိုပြုထားတဲ့ကလဒန်စီမံကိန်းထိခိုက်စေမဲ့အရေးကိုကာကွယ်တားဆီးတဲ့အနေနဲ့အိန္ဒိယနဲ့မြန်မာတပ်ဖွဲ့တွေညှိနှိုင်းပြီးပူးတွဲစစ်ဆင်ရေးတရက်ကိုဖေဖော်ဝါရီလ19ကနေမတ်လ2ရက်နေ့အထိပြုလုပ်ခဲ့တာပါအဓိကအားဖြင့် AA ရခိုင်တပ်မတော်ကိုနှိမ်နှင်းဖို့ဖြစ်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်ကလဒန်စီမံကိန်းကိုအကြောင်းပြချက်ပေးပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကိုရှင်းလင်းဖို့အိန္ဒိယစစ်တပ်ရဲ့အကူအညီကိုယူတယ်ဆိုဒီလိုပုံစံနဲ့ဖြည့်ရှင်းနီးမှာအပြေထွက်ဖို့ခက်ခဲတယ်လို့အမေရိကန်ပြည်ထောင်စုကမြန်မာအရေးလိလသုံးသက်သူဒေါက်တာတင့်ဆွေကထောက်ပြပါတယ
်အခုနောက်ဆုံးဖြစ်လာတဲ့ AA နဲ့ပတ်သက်ရင်တော့ဟိုရိုးရိုးတဲ့နည်းနည်းလေးပို့ပြီးတော့ရှုပ်ထွေးလာတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်အဲဒီကိစ္စမှာအိန္ဒိယကဗမာစစ်တပ်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်လာတာကတော့သူ့ရဲ့စီးပွားရေးကြိုးစီးပွားနဲ့လူမျိုးရေးကြိုးစီးပွားအတွက်ဖြစ်ပါတယ်ee ဘာကြောင့်ဒီချိန်ထိဒီလောက်ထိကြီးထွားအောင်ဖြစ်လာသလဲနေနေမှုနေနေကြီးကလည်းခုအိန္ဒိယမှာပါလာတော့ပိုရှုံထွေးလာတယ်အဲ့တော့ဒီကိစ္စကနိုင်ငံရေးကိစ္စတပီစီးရေးတစ်ခုလေးနဲ့လေဖြစ်ရှင်းလို့ရတဲ့ကိစ္စမဟုတ်တော့ကနိုင်ငံရေးရောရှေ့လာလာရောကြီးပြီးဖြစ်ရှင်းမှရမှာဖြစ်တဲ့အတွက်ခုချိန်မှာကျွန်တော်တို့မှားရတာပြောရတာခက်ခဲတဲ့ကာလပဲရှိသေးတယ်လို့ကျွန်တော်မြင်နေခင်ဗျအ
ိန္ဒိယနဲ့မြန်မာနှစ်နိုင်ငံတပ်ဖွဲ့တွေရဲ့ပူးတွဲစစ်ဆင်ရေးအတွင်းတဘုံစခန်းဆယ်ခုကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီစစ်ဆင်ရေးကာလအပြီးနှစ်ပတ်အကြာမတ်လ16ရက်နေ့ကချင်းပြည်နယ်ပလဲဝမြို့နယ်ကလဒန်မြစ်အတွင်းကြောက်တော်ကနေပလဲဝကိုပြေးဆွဲနေတဲ့အစိုးရပိုင်းရတနာဝင်းကုန်တင်ဇက်သင်းမောတစ်စင်းကို AA လက်နက်ကင်တပ်ဖွဲ့ကပစ်ခတ်ခဲ့တာကြောင့်အဆိုပါဇက်မီးလောင်သွားခဲ့ပါတယ်တကယ်တော့မြန်မာစီရေးနိုင်ငံရေးမှာအိန္ဒိယကအခုလိုဝင်ရောက်ကူညီနေတာဟာသူ့နိုင်ငံရဲ့အကျိုးစီးပွားအပြင်ဒေသတွင်းဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာကိုထိမ့်ညိလိုတဲ့သဘောဖြစ်တယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကသုံးသပ်ပါတယ
်ဘောလစ်ဆိုကနဒါစီမံကိန်းကဘီဆိုတာကကနဒါစီမံကိန်းမတိုင်ခင်ကနေလည်းတခြားကိစ္စတွေရှိနေတာကသဘုံကိစ္စမီဇိုရန်သဘုံကိစ္စ အိန္ဒိယဘက်ကလည်းငါဘက်ကတမိုးနေပါလိမ့်မင်းတို့စီကိုလာလို့ရှိရင်မင်းတို့နဲ့ငါတို့နဲ့ပေါင်းတိုင်မယ်မင်းတို့ဘက်ကလူတွေငါတို့ဘက်လာရင်လည်းဝိုင်းဝိုင်းချပေးကြမယ်ဒီမှာတီယုတ်ကနေပြီးတော့ဗမာပြည်ထဲမှာစစ်ပွဲရေးစစ်ပွဲတွေကျွန်တော်များများရထားရတယ်လည်းပါတယ်နောက်ပြီးတော့ဒီမင်္ဂလာပင်လည်းအိန္ဒိယတမိုးတီးကထပ်ပေါ်ရသွားတယ်လည်းပါတယ်အဲ့မှာသူတို့အိန္ဒိယဘက်ကလည်းအဲ့ဒါတွေပြန်ကြည့်တော့သူတို့ဘက်ကလည်းတက်တဲ့လောက်တန်ပြန်ပြီးတော့ရတဲ့လောက်ပြန်ယူထားမယ်ထင်းထင်းလောက်ပြန်ထိမယ်ဆိုတဲ့သဘောတွေပြန်ပါတယ
်ဒီအချက်ပေါ်မှာဒေါက်တာတင့်ဆွေကလည်းသဘောတူပါတယ
်အိန္ဒိယကဒီကလရန်စီမံချက်ကြီးကိုသူတို့ကအလေးထားတာအမှန်ပဲခင်ဗျာဘာကြောင့်လဲဆိုတော့သူတို့ရဲ့အရှိမြောက်ပြည်နယ်တွေတိုးတက်ဖွံ့ဖြိုးရေးအတွက်ပါအဲ့ဒီအရင်ကသူတို့ကဟိုတန်းငွေပိုက်လိုက်အောင်ပါနဝတလက်ထက်မှာစီစဉ်ခဲ့တဲ့ဒါမလို့အဲ့ဒါကိုတရုတ်ကိုပေးလိုက်တော့သူကဒီနောက် project ဖြစ်တဲ့ Clarence စီမံချက်ကိုအားစိုက်ပြီးလုပ်ပါတယ်အဲ့ဒီစီမံချက်ကတရုတ်ကနေပြောတဲ့ပိုလန်မှာကြီးကြီးလောင်းလောင်းမပြောခင်နေရသူကစထားတာဖြစ်တယ်အဲ့ဒီအရင်ကဒီ Kukujon Radar စခန်းကိစ္စနောက်တစ်ခါဒါကို counter လုပ်ဖို့ပေါ့နော်ဟိုစစ်တွေစိတ်ကန်းစီမံချက်ကိစ္စဒီနှစ်ခုတော့အိန္ဒိယကရပါတယ်အဲ့တော့ချုပ်လိုက်ရင်တော့တရုတ်ကလှုပ်ထားပေးတဲ့ကိစ္စတွေကိုအိန္ဒိယကနောက်ကနေလိုက်လိုက်ပြီးလှုပ်ရတဲ့ကိစ္စတွေကများနေတယ်။ဒါကြောင့်ဒီကလန်စီမံချက်ဟာအိန္ဒိယအတွက်ကျွန်တော်အရေးကြီးတယ်လို့ကျွန်တော်မြင်တယ
်။ကလန်စီမံကိန်းဟာအိန္ဒိယနိုင်ငံကလကတာမြို့ကနေဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးရခိုင်ပြည်နယ်စစ်တွေမြို့စေကန်းကတဆင့်မြန်မာပြည်ကိုနွင်းပိုင်းပလဝမြို့ကိုဖြတ်ကာအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်တဲ့အထိဆက်ဆက်ဖော်ဆောင်နေတဲ့ကုန်သွယ်ရေးလမ်းကြောင်းစီမံကိန်းကြီးဖြစ်ပါတယ်။မြန်မာအစီအစဉ်ရလက်ထက်2008 AB လမှာသဘောတူညီခဲ့တဲ့ဒီစီမံကိန်းကိုအိန္ဒိယဘက်ကဒေါ်လာ384သန်းယင်းနည်းမြှုပ်နှံအကောင့်ထဲပေါင်းနေတာဖြစ်ပြီး2020ခုနှစ်မှာဒီစီမံကိန်းပြီးမြောက်နိုင်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာပြည်ရဲ့တင်းနာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုတော့မြန်မာရေးရာဆွေးနွေးကမ်းပဲဖြစ်ပါတယ်မြန်မာနိုင်ငံကအကျဉ်းထောင်စနစ်ပြုပြင်ပြောင်းလဲရေးမှာရုပ်ဝတ္ထုပြောင်းလဲမှုတွေထက်ပတ်သက်မှုရှိတဲ့ကဏ္ဍအလုံးပြောင်းပြရမယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်း AAPP ကပြောကြားပါတယ်။နိုင်ငံကအဆင့်မီပြောင်းလဲမှုတွေရဖို့ဘာတွေလုပ်ရမှာပါလဲ။မန်အင်ဂျင်နိုင်က AAPP တွဲဖက်အတွင်းမှုကိုဘူကြီးကို VOA ရဲ့ရုံးချုပ်စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာပါ။
ကိုဘူကြီးကမြန်မာနိုင်ငံမှာပေါ့နော်နိုင်ငံရေးအကျဉ်းသားများကိုယ်စီဆောက်ရှောက်ရေးအသင်း APP ရဲ့ဟိုတွက်ဖက်ဒင်းမှုနောက်ကိုယ်တိုင်ကလည်းဒီထောင်ထဲမှာအကျဉ်းထောင်ထဲမှာ9နှစ်ကျော်ပေါ့လေဒီနိုင်ငံရေးအကျဉ်းသားတအုပ်အနေနဲ့ထောင်ထောင်နှစ်ကြိမ်ကြာခံပြီးနေခဲ့ရတယ်ဆိုတော့အခုဒီမြန်မာနိုင်ငံကအကျဉ်းထောင်နေပြုရင်ပြောင်းလဲရေးကိစ္စကိုဒီကိုဘူကြီးတို့ရဲ့ APP ဖွဲ့ရနေအခုဆိုတွန်းတွန်းတိုက်တိုက်ကိုတကယ်ကိုဖိအားပေးဟိုအောင်ဆောင်ရွက်နေရပေါ့နော်မြန်မာနိုင်ငံမှာအဲ့တော့မြန်မာနိုင်ငံကအကျဉ်းထောင်တွေကဘာကြောင့်ပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်လို့မြင်တာလဲရှင
်အကျဉ်းထောင်ထဲမှာရှိနေတဲ့ပြစ်မှုအမျိုးအစားတွေအကုန်လုံးကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးပြဿနာတွေစီးပွားရေးပြဿနာတွေလူမှုရေးပြဿနာတွေအဲ့ဒီပြဿနာတွေရဲ့အကျဉ်းချုပ်ကိုတွားပြီးတော့ထောင်ထဲမှာတွေ့နေရတာရှိပါတယ်တကယ်တမ်းဆိုလို့ရှင်အကျဉ်းထောင်ကိုအင်္ဂလိပ်အစိုးရကတည်ဆောက်ခဲ့တာတည်ဆောက်ခဲ့ရတဲ့အဓိကရည်ရွယ်ချက်ကနှစ်ခုရှိပါတယ်ဒီလူအဖွဲ့အစည်းကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်တစ်ခုရှိတယ်နောက်တစ်ခုကနိုင်ငံရေးကသူတို့ကိုလှုပ်ရှားနေတဲ့တွန်းလှန်နေတဲ့သူတွေကိုဆက်ပြီးတော့နိုင်ငံရေးကမလုံရဲအောင်လို့ဒီလူတွေကိုဖမ်းတယ်ဖမ်းပြီးတော့ခါကြတော့အကျဉ်းထောင်ထဲထည့်တယ်ဆိုတော့အဲ့ဒီစနစ်ကိုအခုချိန်ထိခေတ်ဆက်ဆက်စစ်အစိုးရအဆက်ဆက်ရဲ့အခုအစိုးရရဲ့ကဒီအရောဆက်ပြီးတော့ကျင့်သုံးနေတော့ဖြစ်တယ်အဲ့လိုဖြစ်တဲ့အတွက်မြန်မာနိုင်ငံမှာအကျဉ်းထောင်စနစ်ကိုပြုပြင်ပြောင်းလဲဖို့လိုတယ်တကယ်တမ်းဒီမိုကရေစီအသွင်ကူးပိုင်းစနစ်ကိုသွားရဆိုလို့ရှိရင်အကျဉ်းထောင်စနစ်ကိုပြုပြင်မပြုပြင်မပြောင်းလဲပဲတဲ့ဒီမိုကရေစီကိုသွားလို့မရဘူးအဲ့လိုပဲအကျဉ်းထောင်တစ်ခုတည်းကိုကွက်ပြီးတော့ပြုပြင်ပြောင်းလဲလို့လည်းမရဘူး။ Penal Reform လို့ခေါ်တဲ့ပြစ်မှုဆိုင်ရာစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲရမယ်။ Penal Reform ဆိုတဲ့အခါမှာနံပါတ်၁ကကျွန်တော်တို့ရဲကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်။အခုကရဲကလည်းစစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာအပြည့်အဝရှိနေတယ်။အဲ့လိုပဲတရားရေးစနစ်တရားရေးစနစ်ကလည်းတကယ်ကိုလွတ်လပ်တဲ့မျှတတဲ့တရားစီရင်ရေးစနစ်ဖြစ်အောင်ကြိုးစားရမယ်။ပြီးတဲ့အခါကျတရားသူကြီးတွေရဲ့စင်ကြီးတုံတရားကလည်းတိတိမြင့်မားဖို့လိုတာမျိုးတွေရှိတယ်။အဲ့လိုပဲဒီ legislative reform လို့ခေါ်တဲ့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးဆိုတော့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးလို့ပါမယ်ဘာဖြစ်လို့လဲဆိုတော့အကျဉ်းထောင်ဆိုတော့ကိုယ်တော်တစ်လုံးနဲ့တူတယ်ဒီရဲကနေတော့တန်လျက်ရှိတဲ့သူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့ဒီတက်ဆိုင်ရာပုံမှန်တွေနဲ့သူတို့တရားဆိုတယ်တရားဆိုပြီးတော့တရားရုံးကနေပြီးတော့ပြစ်တယ်ဆိုပြီးချတယ်ချတယ်ဆိုတော့အခါကျတော့ဒီမှာမျှတမှုမရှိခဲ့လို့ရှိရင်ဒီအကျဉ်းထောင်ထဲမှာ ထောင်ချနေတဲ့အကျဉ်းသားတွေကသူတို့ကိုယ်သူတို့မျှတတဲ့တရားစီရင်မှုကြောင့်သူတို့ဒီထောင်ထဲကိုရောက်နေပါတယ်လို့မခံစားရဘူး။နောက်တစ်ခုကအကျဉ်းထောင်ကိုထားတဲ့ရည်ရွယ်ချက်ကဒီလူတွေရာဇဝမှုကျူးလွန်နေဆိုလို့ရှိရင်လေကျူးလွန်နေသူတွေကထောင်ကနေပြန်ထွက်လို့ရှိရင်ရာဇဝမှုမကျူးလွန်အောင်ပြန်လည်းပြုစုပြောင်းထောင်ပြီးတော့ပြန်လုပ်ပေးရအောင်။အဲ့လိုမှအချင်းတော်ရဲ့အချင်းတော်တိဆောက်ခြင်းရည်ရွယ်ချက်ကိုပေါ့မြောက်မှာဖြစ်တယ်
။ဟိုဘယ်လိုပြုပြင်ပြောင်းလဲမလဲဆိုတဲ့အပိုင်းလေးအခုတော့မေးချင်တာပေါ့နော်။ဒါပေမဲ့အခုလောလောဆယ်ဒီမြန်မာနိုင်ငံရဲ့လက်ရှိဒီအချင်းတော်ရဲ့အခြေအနေကဘယ်လိုရှိလဲရှင်
။အချင်းတော်ရဲ့အခြေအနေတွေကရေပူရအားဖြင့်တော့တိုးတက်တရောင်တော့ရှိပါတယ်။ဒါပေမဲ့အချင်းတော်နဲ့အချင်းသားအရေးတွေကမပြတ်မတားဖြစ်နေတယ်။အဲ့လိုမပြတ်မတားဖြစ်တဲ့အတွက်အချင်းသားတွေကသူတို့ရဲ့ရပိုင်ခွင့်တွေမရတော့ဘူး။အချင်းသားအခွင့်အရေးတွေဆုံးရှုံးသွားတာရှိတယ်။အဲ့ဒီအပြင်အကျဉ်းသားတွေကညာဘက်ကြလို့ရှိရင်အိတ်တဲ့ခါမှာဒီလိုတစောင်းအိတ်နေရတဲ့အနေအထားမျိုးတွေရှိတယ်။ကုသယောဂပိုးတွေခံစားရတဲ့အားမျိုးတွေရှိတယ်။အကျဉ်းသားတွေကနေ့တူတူဘဝဖြစ်တဲ့အခါကျတော့အိတ်ရေးမဝလို့ရှိရင်တကယ်ဟိုနှစ်နှစ်ချက်ချက်အိတ်ပေါ်တာမျိုးမရှိလို့ရှိရင်လူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေပါအများကြီးတက်တယ်။အဲ့တော့တခုနောက်တစ်ခုကဒီလုံလောက်တဲ့ကျမ်းမကြီးဆုံးရှုံးမှုပေါ့။ထောင်တွေတုန်းကတချို့ထောင်တွေမှာဆရာဝန်မရှိဘူး။မြန်မာနိုင်ငံမှာထောင်ပေါင်း46ထောင်နဲ့ရဲဘက်စခန်းပေါင်း48ခုရှိတယ်။ဆရာဝန်အပြည့်အဝမရှိဘူး။လုံလောက်တဲ့ဆေးဝါးမရှိဘူး။အကျဉ်းသားတွေကအချိန်မီကုသရတဲ့အနေအထားတွေမရှိဘူး။တချို့ရေဘက်စခန်းတွေမှာဆိုရင်ဒီလူတွေရဲ့နှုံကကျွန်တော်တို့ဟိုတော်တော်လေးများနေတယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဟိုမှတ်သားရတာရှိတယ်၊လေးလာတွေးရှိတာရှိတယ်။တချို့ကျတော့ထောင်ချတာကဟိုမတော်တဆကိစ္စတွေနဲ့ထောင်ချတယ်။ဥပမာကားအက်ဆီဒန့်ဖြစ်တဲ့ကိစ္စလိုမျိုးထောင်ချတာ6လလောက်၊9လလောက်၊တစ်နှစ်လောက်။ဒါပေမဲ့ရေဘက်စခန်းကိုထုတ်တယ်။ထုတ်တဲ့အခါကျတော့ရေဘက်စခန်းမှာတည်ဆုံသွားတဲ့သူတွေလည်းရှိတယ်။အခုတော့နည်းနည်းကန်ကောင်းသွားတာအရင်တော့ဆိုလို့ရှိရင်ရှေ့တန်းကိုပေါ်တာဖြစ်တဲ့အကျဉ်းသားတွေကိုထုတ်တာရှိတယ်။ဒါတော့2012ကစပြီးတော့အခုတော့ထပ်ပြီးတော့ထုတ်လာမျိုးတော့မရှိတော့ဘူး။ဒါပေမဲ့တခြားရေဘက်စကန်48ခုကိုထုတ်နေတာရှိတယ်။ထုတ်နေတဲ့အထက်မှာရေရိုးအချင်းသားတွေလည်းမဟုတ်ပဲနဲ့အချင်းသူတွေကိုပဲထုတ်တာမျိုးတွေရှိတယ်။ဒါကြောင့်မို့အချင်းသူတွေကအဲ့မှာကုသယောဂပိုးတွေအလုပ်ပင်ပန်းနဲ့တန်းနေအဲ့ဒီအကြောင်းဟိုဂျမ်းမကြီးကစသုဘဘွားထိခိုက်တဲ့အချင်းသူတွေလည်းရှိနေတာမျိုးတွေရှိပါတယ်
။ဒီအချင်းတောင်တွေကိုအခုပြုပြင်ပြောင်းလဲလုပ်တဲ့နေရာမှာရောဟိုဘလို့စပြီးတော့အထီးရောက်ဆုံးနဲ့ပြုပြင်ပြောင်းလဲလို့လုပ်နိုင်မလဲရှင်။
မြန်မာနိုင်ငံမှာရှိနေတဲ့အကျဉ်းသားတွေထဲမှာအကျဉ်းသား50ရာခိုင်နှုန်းကျော်ကမိုးရေဆေးဝါးနဲ့ပတ်သက်တဲ့အကျဉ်းသားတွေဖြစ်တယ်။ဒီတချို့နိုင်ငံတော်တော်များများမှာမိုးရေဆေးဝါးနဲ့ပတ်သက်တဲ့သူတွေကိုအထူးသဖြင့်သုံးဆွဲပေါ့။ထုတ်လုပ်တဲ့သူတွေနဲ့တကယ်ဟိုဖြန့်ဖြူးတဲ့သူတွေကတော့ကျွန်တော်ပုံစံတစ်မျိုးနဲ့ကန့်တွဲရမှာဖြစ်တယ်။သုံးဆွဲတဲ့သူတွေကိုသူကမိုးရေဆေးဝါးရဲ့သားကောင်အဖြစ်နဲ့ယူဆတယ်။ယူဆပြီးတဲ့အခါကျတော့အကျဉ်းတော်တွေကိုမထည့်ပေးတဲ့သူကမိုးရေဆေးဖြတ်စကန်းတွေတခြားပြန်လည်ပြုစုပြောင်းထောင်ရေးလို့ပုံစံမျိုးတွေနဲ့ကန့်တွဲတာမျိုးတွေရှိတယ်။ကျွန်တော်နိုင်ငံမှာကမိုးရေဆေးဝါးဆိုရင်သူကရာဇဝတ်မှုလို့သတ်မှတ်တာရှိတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာတရားရေးဝန်ကြီးဌာနဆိုတော့အရင်တော့ရှိခဲ့ဘူးတယ်။အခုမရှိဘူး။ဆိုတော့အခါကျတော့တရားရေးဝန်ကြီးဌာနကိုပြန်လည်ပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်။ဆိုတော့အဲ့လိုတရားရေးဝန်ကြီးဌာနကိုပြန်ပြီးတော့ဖွဲ့စည်းတဲ့အခါကျတော့မှတရားရေးဝန်ကြီးဌာနကဥပမာတရားရေးကိုလည်းကျွန်တော်တို့ကစောင့်ကြည့်မယ်။အဲ့လိုပဲဒီအကျဉ်းသားတွေကိုစီမံခန့်ခွဲတဲ့ကိစ္စထောင်ကိုစီမံခန့်ခွဲတဲ့ကိစ္စကိုတရားရေးဝန်ကြီးဌာနကလုပ်မယ်။နိုင်ငံတော်တော်များများမှာပြည်တံချမှတ်တဲ့အခါမှာအလုံချမ်းနဲ့ထောင်တယ်ဆိုတော့ချမှတ်လေးမရှိဘူး။ထောင်တယ်ဆိုတော့ပဲချမှတ်လေးရှိတယ်။ထောင်ထဲမှာကျတော့ဒီအကျဉ်းသားတွေကိုအလုတ်ခိုင်းတာတွေပဲရှိတယ်။အဲ့ဒီအလုတ်ခိုင်းတာကသူ့ရဲ့ပြန်လည်ပြုစုပြောင်းထောင်ဖို့အတွက်ရည်ရွယ်တဲ့ဖြစ်စေတဲ့အလုတ်တွေကိုပဲခိုင်းနေရှိတယ်။ဒါကနိုင်ငံတကာဥပဒေတွေမှာလည်းဒီတိုင်းပြတ်ထန်တာတယ်။တချို့ဒီထောင်တွေမှာဒီအလုတ်လုပ်တဲ့အရင်ပတ်စံရတာမျိုးတွေလည်းရှိတယ်။အဲ့ဒီပတ်စံကိုစုတာစုရပြီးတဲ့အခါကျတော့သူထောင်ထဲမှာလည်းသူလိုချင်တာကိုသုံးလို့ရတယ်။အဲ့လိုပဲထောင်ထဲထွက်သွားတဲ့အခါကျတော့လည်းငွေစုမိပြီးတော့ပြန်ပြီးတော့သူ့ဘဝကိုဟိုယုံကြည်မှုရှိခြင်းနဲ့ပြန်ပြီးဖြတ်သန်းနိုင်တာမျိုးတွေရှိတယ်။ဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီလူတစ်ယောက်ကထောင်ပြန်ချနိုင်မဲ့အခွင့်အလမ်းကအရန်နေတော့တယ်မျိုးရှိတယ်။နောက်မြန်မာနိုင်ငံမှာထောင်ကနေလွတ်ပြီးရင်အချင်းသားတွေကိုစောင့်ရှောက်ပေးတဲ့စနစ်မရှိဘူး။နိုင်ငံတော်တော်များများမှတော့ဒီစနစ်ကိုကျင့်သုံးနေတာမျိုးတွေရှိတယ်။ After Release Program ပေါ့။ထောင်ကလွတ်ပြီးရင်သူတို့တော့မလုပ်ပေးမလဲ။ထောင်ထဲမှာလည်းပြုစုပြောင်းထောင်နဲ့ထောင်အောက်ထွက်ပြီးတဲ့အခါကျတော့လေသူတို့ကိုအလုတ်ကံရရှိရေးတွေအစဒီအစိုးရကနေပြီးတော့ကုညီဆောင်ရွက်ပေးတာမျိုးတွေရှိတယ်။နေစရာမရှိရင်တော့ဘာဒီသူတို့နေဖို့အတွက်ယာယီပေါ့အဲ့လိုနေရာလေးတွေပေါ့ဖန်တီးပေးတာမျိုးတွေ
။ဆက်ဆွားကိုဘူကြီးပြောထားတဲ့ဥပဒေတွေပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့အခါမှာလက်ရှိဒီကိုလိုနီခေတ်ကဥပဒေတွေကိုပြုပြင်ပြောင်းလဲနိုင်ခြင်းတော့မရှိသေးဘူးလေ။ဒီတလောကပဲဒီလွတ်တော်ထဲမှာအဲ့ဒီပြည်ထောင်ဒုဝင်ကြီးကနေပြီးတော့အကျဉ်းတော်တွေမှာအကျဉ်းသားတွေများလာတဲ့ကိစ္စပေါ့နော်အဲ့ဒီမှာသူကဒီအကျဉ်းတော်တွေပို့ပြီးတော့တိုးချဲ့တိဆောက်မယ်ဆိုပြီးတော့သူကအဲ့လိုနီလန်းကိုသူအဆိုပြုတင်သွင်းသွားတာဆွေးနွေးသွားတာလည်းရှိတယ်ဆိုတော့အခုလက်ရှိအဲ့ဒီအကျဉ်းတော်ပြုပြင်ပြောင်းလဲရေးနောက်ပြီးတော့အခုလိုအကျဉ်းတော်တွေတိုးဆောက်မယ်ဆိုတဲ့နီလန်းဟာရောတကယ်ပဲတင့်တော်သလားနောက်ပြီးတော့လက်ရှိလွတ်တော်တွေမှာအကျဉ်းတော်တွေပြုပြင်ပြောင်းလဲရေးအခြေအနေဘယ်လောက်ထိထိတိရအောင်ဆောင်ရွက်နိုင်မယ်လို့မြင်လဲရှင
်အတိအကျတော့ဒီအကျဉ်းတော်တွေတိုးချဲ့ပြီးဆောက်တာကတော့အပြေမဟုတ်ဘူးတကယ်တမ်းဖြေရှင်းရမှာက ကျွန်တော်ပြောတယ်အချင်းထောင်ဆိုတဲ့ဟာကိုပြည်ထရေးလက်အောက်မှာထားမယ်ဆိုတာလည်းဆက်လို့ရှိရင်တကယ်နိုင်ငံရေးအမိကိုခင်းတဲ့တရားရေးဝန်ကြီးဌာနလို့လက်အောက်မှာထားတာကပိုကောင်းတယ်ပြည်ထရေးဝန်ကြီးဌာနချုပ်ကန်တဲ့အခါကျတော့များသောအားဖြင့်စစ်ဘက်ဘာမှမဟုတ်လေအရင်များတယ်အရာရှိတွေတော်တော်များများကလည်းစစ်ဘက်ကတွေဖြစ်နေရှိတယ်ဆိုတော့ဒီလူတွေရဲ့စဉ်းစားပုံကစစ်တပ်လိုစဉ်းစားတာမျိုးတွေကများတယ်ရတဲ့ဆိုတော့ခါကျတော့စီမံခန့်ခွဲမှုတွေမှာလည်းဥပမာအကျဉ်းသားအားလုံးကဒန်းတူပဲဆိုတော့ socialist အတွေးခေါ်ကလည်းအခုချိန်နေရှိနေတယ်။တကယ်တမ်းကျတော့အကျဉ်းသားအားလုံးကဒန်းတူလို့သတ်မှတ်လို့မရဘူး။ကျွန်တော်တို့အကျဉ်းသားတွေကိုအမျိုးအစားတွေခေါ်ရ။တကယ်ပြစ်မှုကြီးကိုကျူးလွန်နေသူတွေကတသက်။ဒါဟုတ်သူတီးခြားကျွန်တော်တို့ကန့်တွဲရမှာ။ဒါကတီးခြားကြဖို့လုံခြုံရေးရရောသူတို့ကိုပြန်လဲပြုစုပြုထောင်ဖို့ရရောအရန်ကိုလိုအပ်နေတဲ့သူတွေ။အဲ့လိုပဲအခုမှထောင်ကိုရောက်ဖူးတဲ့သူမတော်တဆမှုတွေနဲ့ထောင်ကိုရောက်တဲ့သူဒီလူတွေကိုကျွန်တော်ထောင်ထဲမှာအတူတူသွားထားလို့မရဘူး။ဆိုတော့အဲ့လိုမျိုးအတူတူအခုသွားပြီးတော့အချင်းသားတွေအကုန်လုံးပဲဒန်းလူပဲအတူတူထားရမယ်ဆိုတော့အတွေးခေါ်ကြောင်းဘာတွေဖြစ်သွားလဲဆိုတော့အချင်းထောင်ကဟိုမာဖီးယားဂိုင်းပေါ့လူသိုးတွေဒီလူသစ်စုဆောင်တဲ့နေရာမျိုးတွေဖြစ်သွားတယ်။သခိုးလေးကသခိုးကြီးဖြစ်သွားတယ်။အဲ့လိုပဲလူအဖွဲ့စည်းတွေနောက်ထပ်စိုးရိမ်တွေကောင်းတာကကျမ်းပါရဲ့။ထောင်ထဲမှာဖြစ်နေတဲ့ကုန်းဆက်ရောဂါတွေကဒီလူတွေကထောင်ထဲမှာအမြဲတမ်းနေနေတယ်မဟုတ်ပြန်လွတ်သွားတယ်။ကျန်းကျန်းမာမာနဲ့ပြန်လွတ်တော့မဟုတ်ပဲနဲ့ရောဂါတွေနဲ့ပြန်လွတ်တော့တဲ့အခါကျတော့သူတို့ရဲ့ဒီအနည်းဆုံးသူတို့ရဲ့မိသားစုအဲ့လိုပဲအဲ့ရနေပြီးလူအဖွဲ့စည်းတွေမှာဒီကုန်းဆက်ရောဂါတွေပြောင်းပွားနိုင်တဲ့အနေအထားတွေလည်းရှိပါတယ်။အဲ့လိုပဲနောက်တစ်ခုကသူတို့တွေကထောင်ထဲမှာတည်ကြပြုစုပြုထောင်တာမဟုတ်ပဲနဲ့သူတို့ကိုပြန်လွတ်ပေးလိုက်တဲ့အခါကျတော့ထောင်ရောက်ထွက်ပြီးတဲ့အခါမှာရာဇဝတ်မှုတွေထပ်ပြီးကျူးလွန်နိုင်မှုတွေရှိတယ်။ဆိုတော့ဒါကြောင့်မလို့ဒါကိုကင်တွယ်တဲ့အခါမှာပြည်ထောင်ရေးကင်တွယ်နေတဲ့ဟာကလုံလောက်မှုမရှိဘူး။ဒါကကျွန်တော်တို့ခေအဆက်ဆက်ရာဇဝမှုတွေတိုးပွားနေတာထောင်ရတဲ့ထွက်ပြီးရာဇဝမှုကျူးလွန်နေတာတွေကပုံပြီးသက်သေပြနေတယ်။ဒါကြောင့်မလို့အချင်းထောင်ကိုအရက်ဖက်အုပ်ချုပ်ရေးအောက်ကိုရွှေ့ရမယ်။အဲ့တော့ကတရားရုံးဝန်ကြီးဌာနဖွဲ့ပြီးတော့အဲ့ဒါကိုထား။အဲ့ဘက်မှာစီမံခန့်ခွဲမှုတွေကတရားချေချေစနစ်ချေစီမံခန့်ခွဲနိုင်မယ့်အနေအထားမျိုးတွေရှိတယ်။
အဲ့တော့အခုလွတ်တော်ထဲမှာဒီလွတ်တော်အမှတ်တီးပေါ့နော်သူတို့ဆောင်ရွက်နေတဲ့အနေအထားကိုပြုပြင်ပြောင်းလဲအချင်းထောင်ပြုပြင်ပြောင်းလဲဘယ်လိုအခြေအနေရှိရလို့မြင်နေရှင်
။အဲ့တော့ကအချင်းထောင်စနစ်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရဲ့အစိုးရအနေနဲ့ဖွဲ့တဲ့အဲ့ဒီကုမ္ပဏီတွေမှာအစိုးရဘက်ကလည်းပါမယ်ပြည်ထောင်စုဘက်ကလည်းပါမယ်အချင်းဦးစီးဘက်ကလည်းပါမယ်လွှတ်တော်အမတ်တွေလည်းပါမယ်နောက်အရက်ဖက်အဖွဲ့စည်းတွေနောက်ကျွမ်းကျင်ပညာရှင်တွေပါမယ်ဒီအဖွဲ့ဖွဲ့ပြီးတော့စနစ်တကျနဲ့တည်ကြလုပ်ကြမယ်ဆိုလို့ရှိရင်တော့တကယ်ကိုပြဿနာတွေကိုဖြေရှင်းနိုင်တဲ့ပြည်ပြင်ပြောင်းလဲမှုမျိုးတွေပြဿနာတွေကိုဖြေရှင်းနိုင်တဲ့ဥပဒေမျိုးတွေဖြစ်လာလိမ့်မယ်အခုချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းဥပဒေကိုပြည်ပြင်ပြောင်းလဲတဲ့အခါမှာအကန့်အသတ်တွေအများကြီးဖြစ်နေတာမျိုးတွေရှိတယ်တော့အစိုးရအနေနဲ့ဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးဖို့လုပ်ရဲအထူးသဖြင့်ဒီ Convention Against Torture ပေါ့နှိမ့်ဆက်ညှဉ်းပန်းမှုကိုဆန့်ကျင်တဲ့ဥပဒေမျိုးကိုကုလသမဂ္ဂကလက်မှတ်ထိုးတယ်အဲ့လိုလက်မှတ်ထိုးပြီးလို့ရှိရင်ဥပဒေတွေကိုလည်းဒီဟာတွေနဲ့အညီပြုပြင်ပြောင်းလဲဖို့လုပ်ရဲပြီးရင်ဤပညာကလည်းကျွန်တော်တို့နိုင်ငံတကာနဲ့ယူလို့ရတယ်နောက်မြန်မာနိုင်ငံကဆင်းရဲတဲ့နိုင်ငံဖြစ်ပါတယ်ငွေကြေးလည်းအများကြီးသုံးဆွဲနိုင်တဲ့ကိစ္စလိုမျိုးမဟုတ်ဘူးသူပြန်ပြောင်းလဲမှုဆိုတော့ငိုကြည့်လို့ရတယ်အဲ့
တော့အခုဆိုရင်ဒေါံဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရပါတော့နောက်ပြီးတော့အဲ့ဒီဆိုရမှာလဲတကယ်တမ်းဒီပြည်နယ်ရဲဖြစ်ဖြစ်တိုင်းဝင်ကြီးချုပ်တွေပဲဖြစ်ဖြစ်ပေါ့နော်အများသောအားဖြင့်ဆိုလို့ရှိရင်တော့သူတို့ကိုယ်တိုင်နှစ်ပေါင်းများစွာထောင်ထဲမှာနေခဲ့ရတဲ့သူတွေအချင်းထောင်ထဲမှာနေခဲ့ရတဲ့သူတွေဖြစ်တဲ့ခါကျတော့စစောကကိုဘူကြီးထောက်ပြတယ်လို့ဒီအချင်းထောင်ပြည်ပြောင်းလဲရေးမှာအစိုးရဦးဆောင်တဲ့ community ရဲ့ပေါ့နော်အားလုံးပူးပေါင်းပါဝင်တဲ့ community ရဲ့လို့ဖွဲ့စည်းရေးဆိုတာထိထိရောက်ဆောင်ရွက်ဖို့ဆိုတဲ့အနေအထားပေါ့နော်အဲ့တော့ဒေါံဆန်းစုကြည်တို့အစိုးရအနေနဲ့ဟိုဒီရောက်ဆောင်ရွက်နိုင်မယ့်အနေအထားရှိမရှိဘယ်လိုမြင်လဲရှင
်အဲ့တော့ကတော့ကျွန်တော်ဆက်ပြီးတော့ဆွေးနွေးနေရပါပါအခုတော့ကျွန်တော်တို့လည်းဆွေးနွေးမှုကနည်းနည်းလေးစိတ်လာတာမျိုးတွေရှိပါတယ်ဒါကတော့ဟိုကောင်းတဲ့ဘက်ကိုကျွန်တော်တို့သွားတယ်လို့ယူဆရပါတယ်
သူတို့ဘက်ကတော့စိတ်ဝင်စားတယ်လို့တွေ့ရ
အခုဒီလွှတ်တော်အမတ်တွေဘက်ကတော့စိတ်ဝင်စားတယ်အစိုးရဘက်ကတော့ဒီပြည်ထောင်ရေးကတော့ကျွန်တော်တို့တွေးဝင်တောင်းနေတာကိုအခုချိန်ကြီးတော့ကျွန်တော်တို့တရားဝင်တွေးဝင်နေရသေးတဲ့အနေအထားမျိုးတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ထုတ်တဲ့ report တွေပေါ့အစီရင်ခံစာတွေအဲ့ဒါတွေအကုန်လုံးကတော့ကျွန်တော်တို့ပြည်ထောင်ရေးကိုလည်းပို့တယ်အစိုးရကိုလည်းပို့တယ်လွှတ်တော်အမတ်တွေကိုလည်းပို့ပါတယ်ဒီ hari ပုံမှာတော့သူတို့လေ့လာလိုက်ပြန်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ဟုတ်ကဲ့အခုလို့ video မှာလာပြီးတော့ကျမတို့ဒီအချင်းတော်ပြည်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပြည်ပြပြည်ပြောင်းလဲ
။မင်းရင်နိုင်မေးမြန်းတင်ဆက်ခဲ့တဲ့မြမရေးရာဆွေးနွေးခန်းပဲဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့မြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်စတာတွေနားဆင်ရမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္လာနေ့မနက်ပဲအစီအစဉ်လေးကိုမနက်9နာရီအထိလိုင်းမီတာ32 40 48အပြင်လိုင်းလက်မီတာ190ကရော Facebook စာမျက်နှာကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အဲ့ဒီတွေကမှအရင်ဦးဆုံးမအေးတန္တာကျော်တင်ဆက်မဲ့မြမပြီမပေးစာများကဏ္ဍကိုနှားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြစ်တာဒေလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးသွားမှာဖြစ်ပါတယ်နော်။အခုတလောသောရရှင်တွေ VOE Facebook Messenger ကိုတုံးပြီးတော့အစာရေးလာတာတော်တော်များများလက်ခံရရှိပါတယ်နော်။အေယာဝီတိုင်းကသောရရှင်ဖြစ်ပါတယ်ဆိုတဲ့ဇော်ထက်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ။တရင်ဟုတ်တရင်ထုတွေထုတ်လွှင့်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဝင်းမိုးအောင်ဆိုတဲ့သောရရှင်ကလည်းသူကတော့အင်္ဂလိပ်လိုရေးလာတာပါ International News နိုင်ငံတကာသတင်းတွေနားဆင်ရတာအထူးစိတ်ဝင်စားပါတယ်တဲ့နောက်ပြီးတော့ VOE ကတင်ဆက်ပေးနေတဲ့ American Indian အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုလည်းအထူးတိုက်နှစ်သက်ပါတယ်လို့ရေးလာပါတယ်ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ကျမတို့ကလည်းအခုလိုနားဆင်အားပေးတဲ့သောရရှင်ကိုဝင်းမိုးအောင်ကိုအထူးကျေးဇူးတင်ပါတယ်နော်ကိုဝင်းနိုင်တန်တွဲကသောရရှင်ကိုဝင်းနိုင်ကတော့သူကဒီမေလာတွေကရေးလာတဲ့စာပါကျမအကြောင်းတိုက်ဆိုင်လို့အိစာကိုထပ်ပြီးတော့တစ်ခေါက်ပြောပြပေးချင်ပါတယ်။သူကအာကာသထဲမှာဒီဂျိုလူတွေပျက်စီးပြီးတော့ဒီ space debris ဆိုတဲ့ဒီအာကာသတွေကအမှိုက်တရိုက်တွေဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာပါ
။ VOA ခင်ဗျာကျွန်တော်လည်းအမြဲအားပေးနေတဲ့ VOA ပရိသတ်တဦးပါ။ဒီမနက် VOA ကထုတ်လွှင့်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်လိုက်ရတာကအာကာသတွေဂျိုလူတွေပျက်စီးပြီးကမ္ဘာမြေပြင်ပေါ်ပြန်လည်လွင့်စင်ကျရောက်လာမယ့်အကြောင်းပါပဲ။ကျွန်တော်တို့အခြေခံပညာသင်ယူတုန်းကကမ္ဘာကြီးရဲ့ဆွဲအားဟာကမ္ဘာနဲ့ဝေးသွားလေလေပိုနှဲသွားလေလေလို့သင်ခဲ့ရပါတယ်။ဒါကြောင့်အခုလွတ်တင်တဲ့ဂျိုတုတွေလေပတ်နေတဲ့နေရာမှာကမ္ဘာဆွဲအားတည်ရောက်မှုရှိပါရဲ့လား။ဆွဲအားနည်းလို့ပဲဖြစ်ဖြစ်မရှိလို့ပဲဖြစ်ဖြစ်အဲ့ဒီပျက်စီးသွားတဲ့ဂျိုတုပြက်တွေဟာကမ္ဘာမြေပြင်ပေါ်ပြန်လည်ကျရောက်နိုင်ပါမလားဆိုတာပြန်လည်ရှင်းပြပေးစေချင်ပါတယ်။
ဟုတ်ကဲ့ပါအကြောင်းတိုက်ဆန်လို့ဒီသောရရှင်ရဲ့စာကိုပြန်ပြီးဖော်ပြလိုက်တာပါဒီသောရရှင်ကကိုဝင်းနိုင်တန်တွဲကသောရရှင်မှာဒီသောရရှင်သိကျင်တဲ့အကြောင်းအရာကိုတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲဒေါက်ခင်မျိုးသက်ကရုပ်မြင်သံကြားအစီအစဉ်မှာရောရေဒီယိုအစီအစဉ်မှာပါတင်ဆက်ပေးထားပါတယ်ရှင်ကြည့်ရှုနိုင်ပါတယ်ကျွန်မဒီ Facebook Messenger ကနေပြီးတော့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ link လေးကိုကျွန်မပို့ပေးလိုက်ပါတယ်နော်အားပေးတဲ့အတွက်ဒူးကျေးဇူးတင်ပါတယ်ရှင်ဒီနေ့ပေါ်မှာကွန်ပျူတာမြမစာရိုက်တာအခက်အခဲဖြစ်ရလို့အကူအညီပေးပါဆိုပြီးတော့အကူအညီတောင်းစာရေးလာတဲ့သောရရှင်ကတော့ဒေါက်တာဆိုင်းတီဟာဖြစ်ပါတယ်။သူကပတ်စင်စကလုံးကိုဇော်ကြည့်နဲ့ရေးလို့မရပါဘူးဆိုပြီးတော့အခုလိုအကူအညီတောင်းလာပါတယ်ရှင်
။နေ့စဉ်အီးမေးလ်သတင်းလွှာအတွက်အမှတ်ပုံတွေလက်ခံပေးတာကြောင့်ကျေးဇူးတင်ပါတယ်ခင်ဗျာ။ဒီခုလောက်မေးချင်ပါတယ်ကျေးဇူးပြုပြီးကူညီပါ။ Microsoft 2016ပါဇော်ကြည့်ဖောင့်နဲ့ရေးတာမှာပတ်စင်ဥပမာဒုက္ခတစ္ဆာတမရအစတဲ့စကလုံးတွေကိုမရေးနိုင်ပဲဖြစ်နေပါတယ်။အခုမှတော့မြန်မာ text နဲ့ရေးနေရပါတယ်။ဒါပေမဲ့တခါတလေဇော်ကြည်နဲ့ရေးဖို့အထူးလိုတာကြောင့်မရေးနိုင်ပဲဖြစ်နေပါလို့မမေ့မျော့ပဲဘက်ကလောက်ကိုဘလို့နှိပ်ရမယ်ဆိုတာသိရင်လမ်းပြပေးဖို့မေတ္တာရက်ခံပါတယ်။ကျွန်တော်မိတ်ဆွေဘာသာပြန်ဆရာတွေကလည်း Microsoft 2016ပါဇော်ကြည် 1 ရှိပတ်စင်ကိုဘလို့လုပ်ရမယ်ဆိုတာကိုမသိလို့ဇော်ကြည် 1 font ပတ်စင်ကိုအပြေရှာပေးဖို့မေတ္တာရက်ခံပါတယ်။Microsoft 2013 Zogi 1 ပတ်စင်ကိုလုတ်တက်ပါတယ်။ တိပါကကျေးဇူးပြုပြီးတော့စာပြန်ပေးပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒေါက်တာဆိုင်းတီဟာကိုဖြေးချပေးမယ်ဆိုရင်တော့အသင့်တော်ဆုံးကကျွန်တော်ရုံမှာကွန်ပျူတာကျွမ်းကျင်တဲ့သူတွေကတယောက်ဖြစ်တဲ့ကိုငင်းချမ်းကိုအခုညီတောင်းရပါတယ်ကိုငင်းချမ်းရဲ့ဒီဒေါက်တာဆိုင်းတီဟာမေးထားတဲ့အကြောင်းအရာလေးကိုကိုငင်းချမ်းသိရင်ဒေါက်တာဆိုင်းတီဟာကိုပြန်ပြီးရှင်းပြပြီးနည်းနည်းကူညီပေးပါအောင်နော
်ဇော်ဂျီကီးဘုတ်ကိုတုံးပြီးတော့မြန်မာစာရေးတဲ့အခါမှာပါဠိပတ်စင်တွေရေးလို့မရတာအတွက်ဖြေးချလိုက်ပါတယ်ရိုးရိုးပုံမှန်ကီးဘုတ်မှာရှိတဲ့နံပါတ်1နဲ့တက်ကီးရဲ့အပေါ်က tilt key လို့ခေါ်တဲ့ key လေးကိုအရင်နှိပ်ပြီးတော့ကိုလိုချင်တဲ့ပါဠိပတ်စင်အောက်ကစာလုံးလေးကိုရေးရမှာဖြစ်ပါတယ်။ဥပမာမေးထားတဲ့စာလုံးနေဖြစ်တဲ့ဒုက္ခဆိုရင် tilt key ကိုနှိပ်ပြီးတော့ c ကိုနှိပ်ရပါမယ်။နောက်ထပ်သစ္စာဆိုတဲ့စာလုံးမှာတော့ tilt key ကိုနှိပ်ပြီးတော့ p ကိုနှိပ်ရပါမယ်။နောက်ထပ်သမရဆိုတဲ့စာလုံးမှာတော့ tilt key ကိုနှိပ်ပြီး r ကိုနှိပ်ရမှာဖြစ်ပါတယ်။တချို့ပါဠိပတ်စင်တွေကိုတော့နောက်ထပ်ကီးဘုတ်မှာရှိတဲ့ခလုတ်၃ခုကိုတွဲပြီးနှိပ်ရပါမယ်။ဥပမာဗုဒ္ဓစာလုံးပေါင်းမှာဓာတ်တွေနဲ့အောက်ကပတ်စင်ဓာတ်ဥချိုက်ကို Shift Control Order နှိပ်ပြီးတော့မှဓာတ်တွေရဲ့ကီးဖြစ်တဲ့တက်ဆိုင်ရာခလုတ်ကလေးကိုနှိပ်ပေးရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကိုငင်းငင်းဖြည့်ပေးရကျေးဇူးတင်ပါတယ်။အခုကိုငင်းငင်းဖြည့်ချပေးသွားတာနဲ့ဒေါက်တာဆိုင်းတီဟာဒီကွန်ပျူတာမြန်မာစာလုံးရိုက်လို့ရမယ်လို့မျှော်လင့်ပါတယ်ရှင်။အဆင်မပြေရင်စာပြန်ရေးပါအောင်လို့ပြောချင်ပါတယ်နော်။လူချော်ဆိုတဲ့တော်ရရှင်ကတော့ VOE ကိုအားပေးလာခဲ့တာနှစ်ပေါင်းများစွာကြာပါပြီတဲ့
ငငယ်လေးကလေးကအမြဲနားဆင်ခဲ့တာပါ VOE ကိုအင်တာနက်မပေါ်ခင်တုန်းကရေဒီယိုနဲ့နှင်းညမပြတ်နားထောင်ခဲ့ပါတယ်အခုလိုင်းပေါ်မှာတွေ့ဆုံခွင့်ရလို့ဝမ်းသာပါတယ်ဆက်လက်အောင်မြင်ပါစေ
ဟုတ်ကဲ့ပါကျမတို့လည်းအခုလိုမျိုးဒီအင်တာနက်ဒီထွန်းထွန်းကားကားမြန်မာနိုင်ငံမှာဖြစ်လာပြီးတော့ဒီ Facebook ကတဆင်တော်ရရှင်နေနဲ့တော်တော်များများထိတွေ့မှုရတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်တော်ရရှင်နေရေးလာတဲ့စာတွေကိုလည်းကျမတို့ဒီ Messenger ကနေပြီးတိုက်ရိုက်ပြန်ချပေးနေပါတယ်တည်ကျင်တဲ့စာရီနောက်ပြီးတော့ဒီမီတာလိုင်းမေးလာတာတို့ဒါမှမဟုတ်လဲအင်တာနက်မှာဒီအစီအစဉ်ဘလို့နားထောင်ရလဲမေးလာတာမျိုးတို့ဒါမျိုးတွေကိုကျွန်တော်တို့တက်နိုင်တယ်လို့ပြန်ချပေးနေပါတယ်။သရရှင်လှထွန်းတကုံမျိုးတကသရရှင်ဦးလှထွန်းမှာသူကလည်းနောက်ဆုံးခင်မိတဲ့နီးဒီ Messenger ကိုရေးပြီးတော့ကျွန်တော်တို့ကိုဆက်သွယ်လာတာပါ။သူအင်တာနက်နားထောင်လို့မရလို့ကံမကောင်းတဲ့နေ့တစ်နေ့ဖြစ်ခဲ့ရပါတယ်တဲ့
။ဒီနေ့ကံမကောင်းတဲ့နေ့ဖြစ်သွားပါတယ်။ဘာကြောင့်မှမသိခါတိုင်း9နာရီလောက်မှအေးရကထားတော့ VOA အတန်းဖိုင်ဖွင့်ပြီးတော့နားထောင်ရင်းမျက်နှာတက်တာပါဒီနေ့6နိုင်မထိုးခင်နိုးလို့နားထောင်နေကြအင်တာနက်ကိုဖွင့်တာမရဘူးဖြစ်နေပါလေမြန်မာပြည်ကအင်တာနက်မကောင်းလို့နေမှာပါဆိုပြီးတော့ Facebook ကိုပြောင်းပြီးတော့နားထောင်ပါလေပထမဆုံးချိန်ကြားမှုမှာပဲဆိုပြီးတော့စောင့်နေတာပါအဲ့ဒီမှာလည်းမရပြန်ပါဘူးဒါနဲ့ဒေါပွနေတဲ့ပုံကိုတင်ပါလေအခုထိ9နိုင်ခွဲရှိပါပြီမကြားရသေးတော့ဒီကနေ့ကျွန်တော်ကံမကောင်းဘူးဖြစ်သွားပါတယ
်ဟုတ်ကဲ့ပါဦးလာထွန်းရင်ကျမတို့ဒီ American ပြည်အောင်စုမှာဆောင်းရသည့်အချိန်ကနေပြီးတော့ညရသည်ရောက်လာပြီဆိုရင် summer time ဆိုတော့အချိန်တနာရီပြောင်းပါတယ်ဥပမာဆိုရင်ကျမတို့9နာရီကနေပြီးတော့နာရီကိုတနာရီလှည့်လိုက်ရတာပါအေးည2နာရီပေါ့လေပြောင်းတဲ့ည2နာရီမှာဆိုရင်ကျမတို့တနာရီနည်းနည်းလျော့ပြီးတော့အေးရရပေါ့နော်အဲ့လိုမျိုးအချိန်မျိုးမှာဆိုရင်ကျမတို့ဒီ line တွေနည်းနည်းလေးကမောက်ကမောက်ဖြစ်တတ်ပါတယ်အခုတော့ line တွေပြန်ပြီးတော့အဆင်ပြေသွားပါပြီနားထောင်ကြည့်ပါအောင်နော်ဟို Facebook ကနေပြီးတော့လည်းဆန်းနားထောင်ကြည့်တယ်အဲ့ဒီကအဆင်မပြေဘူးဆိုလို့နားထောင်ကြည့်ပါအောင် Facebook ကအခုနောက်ပိုင်းတော်တော်လေးကိုအဆင်ပြေပါတယ်ရှင်အင်တာနက် line ကောင်းရင်ပေါ့လေအင်တာနက် line ကလည်းကောင်းတာများပါတယ်အဆင်မပြေဘူးဆိုရင်တော့ကျမတို့ကိုဒီညမှာပြန်ပြီး feedback ပေးပါအောင်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့ Messenger ကရေးလာတာသူ့နာမည်ကတော့အဆန်းဆုံးပါပဲကျမတို့ကရုံးမှာပြောနေဖြစ်ပါသေးတယ်မခွာညိုနဲ့ခိုးမစားနဲ့တဲ့ဒါသူ့ရဲ့ Facebook account နာမည်ပါဒီခေါ်စားနေဆိုရတော့ရှင်ကမင်္ဂလာပါ VOE နေ့စဉ်စောင့်မျှော်နေပါတယ်သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါဒါနဲ့ဒီတော်ရရှင်ကျမစာပြန်ကြားမေးနေတာကိုအချိန်ရတယ်ဆိုတော့ဘာလို့များခိုးမစားနဲ့လို့နာမည်ထူးထူးဆန်းဆန်းပေးရတာလဲနောက်ွယ်ရအကြောင်းရင်းတွေသိကြပါတယ်ကျမတို့ကိုပြောပြပါအောင်เนาะတန့်စင်ဆိုရတော့ရှင်ကတော့အီးမေးလ်လိပ်စာတိလို့ရမလားတဲ့မေးလာပါတယ်ဟုတ်ကဲ့ပါသူကကျွန်တော်ရဲ့အနှစ်20ဖြတ်တန်းမှုရင်ဖွင့်စရာရှိလို့တော့အခုမဟုတ်သေးပါဘူးတဲ့ဒီစာရောက်မရောက်စမ်းကြည့်တာပါဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့စီကိုဟိုရင်ဖွင့်ကျင်တဲ့အချိန်မှာရင်ဖွင့်စာရေးကျင်တယ်ဒါမှမဟုတ်လေဟိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့အခြေအနေလေးတွေကိုရေးပြီးတော့ဝေမျှကျင်တယ်ဆိုရင်ဒီအီးမေးလ်လိပ်စာနဲ့ဟိုအီးမေးလ်ပို့တာမျိုးမဟုတ်ရင်လည်းဒီနေရာကနေစာရေးလို့ရပါတယ် Messenger ကနေပြီးတော့ပါပို့လွယ်တယ်ထင်လို့ပြောတာပါနော်တော်ရရှင်နေနေအီးမေးလ်ရေးပို့ကျင်တယ်ဆိုလည်းရပါတယ်ရှင်ကျမတို့ကဘာပဲဖြစ်ဖြစ်အဆင်ပြေပါတယ်ဒီတချင်းတောင်းတာပဲဖြစ်ဖြစ်ရင်ဖွင့်တာပဲဖြစ်ဖြစ်ဒီ Messenger ကရင်းရင်ဒါမှမဟုတ်ရင်အီးမေးလ်ရေးပို့ကျင်တယ်ဆိုရင်တော့ကျမတို့ email လိပ်စာ burmese@voenews.com ကိုစာရေးပြီးတော့ပို့နိုင်ပါတယ်ရှင်။ VOE ကိုအခုလိုမျိုးအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။ခုတော့ view တွေတော်ရရှင်တွေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းတွေနဲ့ဖြောပြပေးကြပါလိမ့်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးတွေမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားတွေဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တချင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖူးရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ view အဖွဲသားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမအဦးဆုံးတချင်းတောင်းတာမလို့သူတချင်းတောင်းတဲ့နေရာမှာအမားပါရင်လည်းတောင်းမှန်ပါလေတဲ့ဟုတ်ကဲ့တချင်းတောင်းတာဘာမှမမှားပါဘူးနော်တခြားတော်ရရှင်တွေလည်းတိသွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်ပြင်းဦးတွေကကိုကျော်စွာဝင်တောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော်
လူချင်းနာတွေကုန်းတန်းယူသွားပါငါတို့တခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတခုတာငါတေးတေးချာချာတီချီစွာချစ်ထားသမျှနောက်ကျောကမင်းထိုးတဲ့ဓာတ်စေပေါ်လိုက်တာနာချင်းမပစစ်တမှုမရှိတဲ့တီတာကိုမပြန်လဲကနှုံးလို့ယူပါရှိသမျှအကုန်ပေါ်အခါရှိမိသူရင်ကိုဆုံးကထွားသွားပါnerai sao con ese pan apare papa do chine de tole sana mne chola jin lo 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 mare sana do pre otta apare sin je yin na sai phi ge ani song yan tu ko ma chue da ka
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်မနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မနာနဲ့တိတ်ခပြာထွက်သွားပါဖြူစင်စတွေကိုသာနေလေမွေပေးသွား
မယေတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တင်းငင်းအေဂျင်စီပြသနာကောမဒီဖွဲ့ပြီးဖြည့်ရှင်းလို့ရနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီး VOA အဖွဲ့သူမိုင်းငင်းနိုင်ကကူညီတင်ဆက်ထားတာပါ
NLD အစိုးရလက်ထက်ဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မတီတွေထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကော်မရှင်ကော်မတီတွေကအများဆုံးဖြစ်ဖွယ်ရှိပါတယ်။အခုနောက်ဆုံးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးဖွဲ့စည်းလိုက်တဲ့ကော်မတီကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်ကူပြုကော်မတီပဲဖြစ်ပါတယ်။ထူးခြားတာတစ်ခုကတော့အဖွဲ့ဝင်စုစုပေါင်း14ယောက်ပါတဲ့အဲ့ဒီကော်မတီမှာရခိုင်တိုင်းသားတွေကအများစုဖြစ်နေတာပါ။ထိပ်ပိုင်ကောင်းဆောင်ဖြစ်တဲ့ဥက္ကဋ္ဌဦးအေးသာအောင်ဒုက္ခဒေါက်တာဖေမြင့်ဒုက္ခဦးညီဘူးအားလုံးရခိုင်ပြည်နယ်သားတွေပါရခိုင်ပြည်နယ်အတွင်းမငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးနှင့်ပြည်နယ်တည်ငြိမ်အေးချမ်းရေးဆောင်ရွက်ရန်အတွက်ဆိုပြီးဖွဲ့စည်းပေးလိုက်တဲ့အဲ့ဒီကော်မတီတာဝန်ကြီးပြောင်းဆောင်ရွက်နိုင်ပါမလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုတစ်ပတ်ရခိုင်ပြည်နယ်ကပြည်ပခန့်ပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခန့်ပြဿနာတွေကိုစီးရင်ပြုစုကြည့်ရင်တက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ရဲ့စစ်ရေးပဋိပက္ခတက်မတော်နဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ပဋိပက္ခစစ်ပွဲကြောင့်တဖြည်းဖြည်းရိုယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနိုင်ငံတကာကပြစ်တင်ဝေဖန်နေကြဆဲဖြစ်တဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားရတဲ့ပြဿနာနဲ့ပြန်လက်ခံရမယ့်ကိစ္စ6နှစ်9နှစ်ကြာလာတဲ့အချိန်စစ်တွေနဲ့နေရာတချို့မှာရှိတဲ့ဒုက္ခသည်စခန်းတွေကနေရက်မပြောင်းနိုင်သေးတဲ့အင်္ဂနန်နီပါရှိတဲ့မွတ်စလင်တွေရဲ့ပြဿနာမိခဲပြပုံဖြစ်နေသေးတဲ့ဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြဿနာဖွံ့ဖြိုးတိုးတက်မှုနှိမ့်ချနေစေပြဿနာစသဖြင့်ပြဿနာပေါင်းများစွာတွေ့မြင်ရမှာဖြစ်ပါတယ်ပဋိပက္ခတွေမှာပါဝင်ပတ်သက်နေတဲ့ဗတ်အသီးသီးအုပ်စုအသီးသီးကလည်းတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုမရှိသုံးဖွင့်ဆိုင်မကလေးဖွင့်ဆိုင်လောက်တောင်ဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရှုပ်ထွေးတယ်လို့တောင်ပြောနိုင်ပါတယ်။ဒါပေမဲ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တော့လက်နက်ကိုင်ပဋိပက္ခပြဿနာအစိုးရကဘင်္ဂါလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခံယူထားတဲ့မွတ်စလင်တွေနဲ့ပတ်သက်တဲ့ပြဿနာတိုင်းရင်းသားတန်းတူအခွင့်အရေးမရမှုနဲ့ဖွံ့ဖြိုးမှုနှိမ့်ချခြင်းပြဿနာတွေကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီပြဿနာတွေတည်းတခါတည်းရင်ပြဿနာတချို့ကထိတ်ကိုရောက်လာတတ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေထဲမှာတက်မတော်နဲ့ရခိုင် AA တက်ဖွဲ့လက်နက်ကိုင်ပဋိပက္ခကထိတ်ရောက်နေတာတွေ့မြင်နိုင်ပါတယ်။တောင်းကျမ်းမှုနှိမ်နင်းရေးလို့နာမည်ပေးပြီးစစ်ပွဲဆင်နွှဲနေတဲ့တက်မတော်နဲ့ရခိုင်တိုင်းရင်းသားအယက်သားတွေရဲ့မယုံကြည်မှုမုန်းတိမှုပဋိပက္ခပြဿနာဟာလည်းတဖြည်းဖြည်းရှည်တန်းရောက်လာတာတွေ့နေရပါတယ်။ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းမငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးဆိုတဲ့ရည်မှန်းချက်နဲ့ရခိုင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေအများစုပါဝင်တဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးလိုက်ပုံရပါတယ
်2017သမ္မတဦးသိန်းစင်တက်လာပြီးနောက်ပိုင်းကစရခိုင်ပြည်နယ်မှာအတော့အဝကြီးမားတဲ့ပြည်ပခန့်ပြဿနာကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပြီးပါပြီအဲ့ဒါတွေကတော့2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့2016 2019မှာဖြစ်ပွားခဲ့တဲ့အာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးနောက်ဆက်တွဲပေါ်ပေါက်လာတဲ့တပ်မတော်ရဲ့နှိမ်နင်းမှုနေအမြောက်များမီးရှို့ခံရမှုတွေနဲ့တန်းတဝက်ကျော်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးမှုပြဿနာကြီးပဲဖြစ်ပါတယ်။အခုဒီချိန်ဆိုရင်ဒါကတော့မွတ်စလင်တွေရဲ့ပြဿနာဟုတ်ဖို့မရပါဘူး။ဒေသခံရခိုင်တိုင်းသားတွေနဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းကရခိုင်မဟုတ်သူတွေရဲ့ပြဿနာဖြစ်နိုင်ပါတယ်။အဲဒီကနေတစ်ဆင့်ရခိုင်တိုင်းသားတွေနဲ့ရခိုင်တိုင်းသားမဟုတ်သူတွေကြားအမုံတရားတွေကနေတစ်ဆင့်ပြိပကကြီးဖြစ်ပွားမလာစေရည်ပဲဖြစ်ပါတယ
်ဒီကော်မတီအတွက်ပေးထားတဲ့လုပ်ငန်းတာဝန်တွေကတော့ရခိုင်ပြည်နယ်အေဂျင့်တာယာကြီးအတွက်ကွင်းစင်းလေးလာတာတွေ့တဲ့သူတွေနဲ့တွေ့တာအစိုးရရဲ့မူဝါဒတွေကိုရှင်းလင်းတာနဲ့အကြံဉာဏ်ရယူတာတွေလုပ်ပြီးအစိုးရကိုပြန်အကြံပေးရမယ်လို့ဆိုပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေကြားလိုအပ်တဲ့စစ်ဆက်ညှိနှိုင်းမှုတွေဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဒီတာဝန်ပေးချက်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာအစိုးရနဲ့လွှတ်တော်အစိုးရနဲ့ပြည်သူသဘောထားတွေနဲ့ရှိုင်းရှိုင်းကွဲပြားနေတာကိုသိနိုင်ပါတယ်။ဒါပေမဲ့တကယ်တကယ်ပြန်ဆန်းစစ်ကြည့်ရင်လက်ရှိပဋိပက္ခပြဿနာတွေဟာတက်မတော်နဲ့ရခိုင် AA တက်ဖွဲ့တိုက်ပွဲတွေပြင်းထန်လာပြီးမှတိုက်ပွဲနဲ့ဆက်နွယ်တဲ့ပြဿနာတွေပြည်သူတွေကြားပြန့်နှံ့လာပြီးမှ ပိုရှည်တန်းရောက်လာတာမို့ပြဿနာရဲ့အရင်းခံကိုမဖြေရှင်းမနေတော့တင်းငိအေးချက်မှုကိုရနိုင်မှာမဟုတ်ပါဘူးလက်ရှိရှည်တန်းရောက်လာတဲ့ပြဿနာကိုဒီထက်ရှင်းအောင်ပြောရရင်အေးအေးတက်ဖွဲ့ကိုတောင်းကျမ်းသူဆိုပြီးအပြုတ်တိုက်ဖို့ကြိုးစားနေတဲ့တက်မတော်နဲ့အေးအေးကိုထောက်ခံတဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြဿနာပဲဖြစ်ပါတယ်ရခိုင်တိုင်းရင်းသားတွေဆိုရမှာရခိုင်နိုင်ငံရေးသမားထိတ်တန့်ခေါင်းဆောင်တွေလည်းပါဝင်ကြပါတယ်။လက်ရှိသမရကဖွဲ့စည်းပေးလိုက်တဲ့ကော်မတီဥက္ကဋ္ဌဦးအေးတောင်အောင်တည်သူလွတ်တော်အမတ်ဦးဦးလှစောအပါအဝင်ရခိုင်နိုင်ငံရေးသမားနဲ့ခေါင်းဆောင်အတော်များများဟာအေးအေးတက်ဖွဲ့ကိုဆန့်ကျင်ကြောင်းထုတ်ဖော်ပြောထားကြသူတွေမဟုတ်ကြပါဘူး။2015ဝင်းကျင်ရခိုင်ပြည်နယ်မှာတက်မတော်နဲ့အေးအေးတိုက်ပွဲတွေစဖြစ်ခဲ့ကအေးအေးဟာသူ့မိခင်ဌာနေကိုသူပြန်လာတာပဲဆိုပြီးထောက်ခံခဲ့ကြသူတွေများပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တည်နေအေးချမ်းကြီးဆိုရင်ပထမဦးဆုံးလုပ်ဖို့လိုတာကစစ်ပွဲကိုရောက်တဲ့နေရာကနေရပ်ဖို့လိုပါတယ်။တိုက်ပွဲတွေရပ်ပြီးရဲ့နောက်နိုင်ငံရေးအရာတွေ့ဆုံဆွေးနွေးကြဖို့လိုပါတယ်။နောက်ထပ်လူတာကအရင်ဆင်အာနာရှင်ခေတ်ကလေးကဖိနေရေးရန်တရာအဖြစ်ဖွဲ့ထားတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုရခိုင်တိုင်းရင်းသားတွေနဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့ပြည်သူလူထုကိုအလုပ်ကျွေးပြုမဲ့အဖွဲ့အစည်းဖြစ်အသွင်ပြောင်းလဲဖို့ပါလက်ရှိအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာရွေးကောက်ခံအစိုးရအောက်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနလက်အောက်ရောက်လာပြီးမှအပြောင်းလဲလုပ်လို့ရနိုင်ပါတယ်ဒီအခြေခံတွေအောက်မှာမှအစိုးရနဲ့လွှတ်တော်အစိုးရနဲ့ရခိုင်တိုင်းရင်းသားတွေကြားဆက်ဆက်ညှိနှိုင်းမှုလုပ်ပေးဖို့အဆင်ပြေပါလိမ့်မယ်
။ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တိုင်းရင်းသားတွေကြီးပဲပြည်နယ်နေလို့လည်းမပြီးသေးပါဘူး။ရခိုင်ပြည်နယ်မှာနေထိုင်တဲ့တသန်းကျော်မဲ့မွတ်စလင်တွေအရေးကောင်းကောင်းမွန်မွန်ကင်တွယ်ဖြည့်ရှင်းပေးဖို့လည်းလိုပါဦးမယ်။အခုဖွဲ့စည်းပေးလိုက်တဲ့ကော်မတီကတော့အဲ့ဒီတာဝန်ပေးလိုက်ဖို့မရပါဘူး။ဒါပေမဲ့လည်းအစိုးရကိုအကြံပေးလို့ရနိုင်ပါသေးတယ်။တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအဲ့ဒီမှာနေထိုင်ကြတဲ့ရခိုင်မဟုတ်သူတွေနဲ့မွတ်စလင်တွေသားဇာတရှိရှိနေနိုင်ရေးဟာကော်မတီတွေဖွဲ့ပြီးလို့လည်းပြည်လဲသွားမှာမဟုတ်ပဲတကယ်ပြဿနာဈေးမြေကိုရှာဖွေဖြေရှင်းမှရနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ရင်းစားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ဖြစ်ပါတယ်။လာမယ့်အင်္ဂါနေ့ည VOA တိုက်ရိုက်လေလံအစီအစဉ်မှာပါရီဆွေးနွေးကြမှာပါလေ
။ရခိုင်နယ်နဲ့မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေအတွင်းအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြမအစိုးရတပ်တို့ကြားဖြစ်နေတဲ့တိုက်ပွဲတွေဟာမြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီးဖြစ်ပါတယ်။ဒေသကမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုထပ်ဖြစ်တဲ့ရခိုင်အေအဖွဲ့နဲ့ဆွေအတက်ကြားစီးရဲတက်မှမှုတွေကြောင်းအရသာထိခိုက်သေဆုံးမှုတွေနဲ့ဒေသအတွင်းမတည်ငြိမ်မှုတွေပိုပြီးတော့ဆိုးသက်သက်ဆိုးလာတယ်လို့ပြောရမှာပါ။ပရိပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံရေးကိုဘယ်လိုဖြေရှင်းနိုင်မလဲ။ဘသူတွေတာဝန်ရှိသလဲ။အစဖြေဖို့နီလန်ကောင်းတွေမျှော်လင့်နိုင်ပြီလား။လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စွန့်တင်မြင်မြန်လို့ရတဲ့တော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန့်တင်မြင်မြန်ကြမယ့်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုမဟိတနာကျော်နဲ့ကိုငိမ့်ညံ့တို့တင်ဆက်မှာပ
ါဤချင်းနိုင်ငံမှာကြံရည်တောက်ပြိုင်ပွဲတစ်ခုကိုကျင်းပပြီးတော့ကြံရည်ဆိုင်တစ်ဆိုင်ကိုလူသိများအောင်လုပ်နေပါတယ်လူ၃ယောက်ပါဝင်တဲ့အဖွဲ့ကစုစုပေါင်းကြံရည်12လီတာလောက်ရှိတဲ့ကြံရည်ကွက်ကြီး၃ခုကိုကောင်းအောင်တောက်ရမှာဖြစ်ပါတယ်ကောင်တောင်းနိုင်တဲ့အတင်းကအမေရိကန်ဒေါ်လာ5ဒေါ်လာကျော်လောက်နဲ့ညီများတဲ့အီဂျင်ငွေပေါင်100ရမှာဖြစ်ပြီးတော့မတောင်းနိုင်တဲ့အတင်းကတော့အဲ့ငွေပမာဏကိုပေးရမှာပါ။ကုံအောင်တောင်းနိုင်ရင်နောက်ထပ်ရမယ့်စုတစ်ခုကတော့နောက်6လအတွက်ကြံရည်တွေခမဲ့တောင်းနိုင်တဲ့လက်မှတ်တွေရမှာပါ။1959ခုနှစ်ထဲကဖွင့်ထားခဲ့တဲ့ LBDC ချင်းရီဟာအီဂျင်နိုင်ငံမြောက်ပိုင်းကတန်တာမြို့မှာရှိပါတယ်။မိသားစုလုပ်ငန်းဖြစ်တဲ့ဒီကြံရည်ဆိုင်ကိုလူငယ်တူဖြစ်တဲ့မိုဟာမက်မူစတာဖာဒါဝူဒ်ကလူငယ်တွေလင်းတကာစတင်ဦးစီးခဲ့ပြီးတော့အခုလိုပြိုင်ပွဲတွေနဲ့လူစိတ်ဝင်စားအောင်လုပ်ခဲ့တာဖြစ်ပါတယ်။သူကဘောဂဗီရာပညာနဲ့တက္ကသိုလ်ကမဟာဘွဲ့ရထားသူတယောက်လည်းဖြစ်ပါတယ်။ကြံရည်ဟာအီဂျစ်နိုင်ငံမှာရေပန်းစားတဲ့အချို့ရည်တစ်ခုဖြစ်ပြီးတော့နိုင်ငံတော်ကြံရည်ဆိုင်တွေကိုတွေ့ရမှာပါ။ ဤချင်းနိုင်ငံဟာတနှစ်ကိုကြံတကြာစုစုပေါင်းတန်3တန်းလောက်စားသုံးတာဖြစ်ပြီးတော့တန်2တန်းကျော်ပဲထုတ်လုပ်နိုင်တဲ့အတွက်နိုင်ငံသားကနေလိုတဲ့ကြံတကြာတွေကိုတင်သွင်းရပါတယ်ရှင
်။ဒီနိုင်ငံကနာမည်ကြီးကောင်းနှိပ်ပေးတဲ့စပါအနှိပ်ခံတစ်ခုအမေရိကန်နိုင်ငံနယူးယောက်မြို့မှာလာဖွင့်တဲ့အခါအနှိပ်ခံကျင်တဲ့လူ4သိန်း3000လောက်တန်းစီစနစ်မှာစောင့်ဆိုင်းနေပါတယ်။ဂိုကူနိုကီမိုချီဆိုင်ဟာကောင်းတဲ့ပခုံးကိုအဓိကနှိပ်ပေးတာဖြစ်ပြီးစိတ်ဖိစီးမှုတွေကိုလျော့ပါးစေဖို့နဲ့အိမ်မပြောတဲ့ယောဂတွေကိုသက်သာစေဖို့ဖြစ်ပါတယ်။ဆိုင်မာလာအနှိပ်ခံကြတဲ့သူအများစုဟာ Climate Sleep ဆိုတဲ့အမျိုးအစားကိုရွေးချယ်အနှိပ်ခံကြပြီးတော့မိနစ်20လောက်အတွင်းမှာအိပ်ပျော်သွားစေနိုင်တာပါ။တစ်နာရီကြာတဲ့ခေါင်းအနှိပ်ဝန်ဆောင်မှုအတွက်အမေရိကန်ဒေါ်လာ150လောက်ပေးရတာပါ။နယူးယောက်ကဆိုင်ကိုလွန်ခဲ့တဲ့10နှစ်လောက်ခရေကဖွင့်ကျင်နေတာဖြစ်ပြီးတော့ Midtown Manhattan ရပ်ကွက်မှာဖွင့်ဖို့အတွက်3နှစ်ခွဲလောက်ကြာသွားတယ်လို့ဆိုင်ဥက္ကဋ္ဌဖြစ်သူအာဆူမီကနာဒါကပြောပါတယ်။ဒီဆိုင်ဟာဂျပန်နိုင်ငံတဝမ်းမှာဆိုင်ခွဲ၄ခုရှိပြီးတော့လွန်ခဲ့တဲ့10နှစ်လောက်ကကျိုတိုမြို့မှာစတင်ဖွင့်လှစ်ခဲ့တာပါ။အဲ့ဒီမတိုင်ခင်ကကနေဒါဟာဆင်းရင်ကင်တူအဖြစ်လောက်ကင်နေတာဖြစ်ပြီးတော့အိမ်မပြောတဲ့ယောဂါကိုခံစားခဲ့ရတာပါ။ခေါင်းကိုနှိပ်ပေးနိုင်တဲ့နေရာမရှိတဲ့အတွက်သူကိုယ်တိုင်အခုလိုဂိုကူအရသာအိပ်ပျော်တဲ့အရသာကိုလိုချင်လို့ဒီဆိုင်ကိုဖွင့်ခဲ့တာပါ။တရုတ်ဒဏ္ဍာရီတွေကမြောင်မင်းစုမှုခုံးကိုအခြေခံဖန်တီးထားတဲ့ဂျပန်ကတ်တွန်းဇာတ်လမ်းတွဲတွေကဇက်ကောင်ဂိုကူဟာသူ့ခေါင်းမှာဆွတ်ထားတဲ့တန်ခွင်းကြောင့်ခေါင်းကိုက်ဝေဒနာကိုခံစားခဲ့ရတာပါ။တန်ခွင်းကျွတ်သွားတဲ့အခါမှာငြိမ်းချမ်းလွတ်လပ်တဲ့စိတ်ခံစားမှုကိုရခဲ့တာကြောင့်ဒီဂိုကူခေါင်းအနှိပ်ခံဟာလည်းအဲ့ဒီလိုအရသာကိုပေးစွမ်းနိုင်ဖို့အတွက်ဖွင့်လှစ်ခဲ့တာပါ။မေလာတရနေ့ကျရင်တော့အများပြည်သူအတွက်ဖွင့်မယ်လို့ဆိုင်ပိုင်ရှင်ကပြောပါတယ်ခင်ဗျာ
။ဒီကနေ့မလာ14ရက်နေ့ကပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ Eiffel Tower ဘုတ်ကိုလှေကားကနေပြီးတော့အပြည့်အဝပြိုင်ပွဲကျင်းပခဲ့ပြီးတော့ချန်ပီယံပျိုတာလော့ပေါ်ဇင်စကီနဲ့ဆူဇီဝက်ရှမ်တို့ချန်ပီယံဘွဲ့ကိုဆက်ပြီးတော့ထိမ့်သိမ်းသွားပါတယ်။လှေကားဒီပေါင်း1665တိရှိတဲ့ Eiffel Tower ဟာကမ္ဘာမှာလူအများဆုံးလာရောက်လည်ပတ်တဲ့အထိမ်းအမှတ်နေရာတစ်ခုဖြစ်ပြီးတော့ပြိုင်ပွဲဝင်ပေါင်း130ကိုစက္ကန့်30စီချပြီးတော့တားလွှတ်ခဲ့တာပါ။ပြိုင်ပွဲနေ့ကလေတွေလည်းအရင်တိုက်အေးလေအေးတဲ့အတွက်ကြောင့်မလို့ပြိုင်ပွဲဝင်တွေလေကိုဆန်ပြီးတော့ခက်ခဲခဲခဲပြေးခဲ့ရပါတယ်။ချန်ပီယံဖြစ်သွားတဲ့နှစ်ယောက်လုံးက၅ချိန်ဇက်တိုက်အနိုင်ရတာဖြစ်ပြီးတော့အမျိုးသားဖြစ်သူ Polish အမျိုးသား Pio Lobozinski က9မိနစ်53စက္ကန့်အတွင်းမှာမျောစင်ထိတ်ကိုရအောင်ပြတ်တက်နိုင်ခဲ့တာဖြစ်ပြီးတော့ Australia နိုင်ငံသူ Susie Washam ကတော့10မိနစ်16စက္ကန့်အတွင်းမှာပန်းဝင်ခဲ့ပါတယ်။သူတို့နှစ်ယောက်လုံးက2018ခုနှစ်ကအမေရိကန်ပြည်သူနယူးယောက်မြို့မှာရှိတဲ့ Empire State အဆောက်အုံလေကားတက်ပြိုင်ပွဲမှာလည်းအနိုင်ရတဲ့သူတွေဖြစ်ပါရှင
်။ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ပဲဖြစ်ပါရခင်ဗျာ။ VO ရဲ့အစီအစဉ်တွေကိုဝေဖန်အကြံပေးစာပေးပို့လို့ရင် email လေးစာ burmese@voanews.com ဖြစ်ပါတယ်။ခုတော့တင်အချင်းချုပ်ကိုမတ်တင်ကြီးတက်ကပြောပြမှာပ
ါနယူးဇီလန်နိုင်ငံကမွတ်စလင်ဗလီနှစ်ခုမှာပြီးခဲ့တဲ့တောက်ချာနေ့ကတိုက်ခိုက်ခံရမှုအတွင်းတေဆုံးခဲ့ရသူ50တဲကတချို့ရုပ်အလောင်းတွေကိုမွတ်စလင်ဒလေထုံးတမ်းတဲ့အညီတကြိုနိုင်ဖို့တင်းငွေနေ့မှာမိသားစုထံအနာပိုင်းတို့ပြန်ပြီးတော့လွှဲပြောင်းပေးနေပါတယ်ရုပ်အလောင်းတွေအလုံးကိုဗုဒ္ဓဟူးနေ့မှာအပြီးလွှဲပြောင်းပေးမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုထားပါတယ်နယူးဇီလန်နိုင်ငံမှာလူပေါင်း50တိဆုံးခဲ့ရတဲ့ဗလီချောင်းနှစ်ချောင်းတနက်နယ်ပြစ်ခတ်တိုက်ခိုက်ခဲ့သူအဖြစ်ဆွဆွဲခံထားတဲ့လူပြူကြီးစိုးရေးဝါဒီတနက်သမားနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ပတ်သက်ဆက်ဆံနေတယ်ဆိုတော့ကြိုးစားပုံဖော်ပြောဆိုမှုမှန်သမျှကိုညှင်းပယ်တယ်လို့သမ္မတအင်ဂျီရောကတနင်္ဂနွေနေ့မှာပြောပါတယ်သမ္မတဟာလူပြူကြီးစိုးရေးဝါဒီလက်ခံသူမဟုတ်ကြောင်းအင်ဂျီရောအရာရှိချုပ်မစ်မာဘနီက Fox သတင်းဌာနရဲ့တင်းငွေတဲ့အစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်။ပြင်သစ်နိုင်ငံကအဝါရောင်ရောင်ပြိုင်အင်ဂျီဝင်လှုပ်ရှားမှုအတွက်ဖြည့်ရှင်းချက်တွေထွက်ပေါ်လာရင်းနဲ့လူထုရဲ့ကာလရှည်မကြေနပ်ချက်တွေကိုဖြည့်ရှင်းနိုင်ရည်ရွယ်တဲ့လူထုနဲ့တရက်အမေးဖြစ်လုပ်နိုင်တဲ့တောင်ဟောဆွေးနွေးပွဲတွေထောင်နဲ့ချီလှုပ်ဆောင်ခဲ့ပြီးလူထုတရက်လုံးပါဝင်နိုင်တဲ့အခြေတင်ဆွေးနွေးပွဲကြီးရဲ့အခမ်းအနားတစ်တရက်ကိုပြင်သစ်နိုင်ငံမှာအစပြုလိုက်ပါတယ်။ပြီးခဲ့တဲ့တင်းငွေနေ့ကပြစ်ချခဲ့တဲ့အီသီယိုးပီးယားလေချောင်းလိုင်းလေရင်ပြန်တက်မှုမှတ်တမ်းကိုကနဦးလေလာဆန်းစစ်ချက်တွေအရအင်ဒိုနီးရှားမှာပြစ်ချခဲ့တဲ့အမျိုးအစားတူလေရင်မှာကျုံ့တွေ့ခဲ့တဲ့အဖြစ်မျိုးနဲ့တပုံစံနဲ့ဖြစ်နေတယ်လို့တင်းငွေနေ့မှာပြောဆိုထားပါတယ်။
ကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာဒါရယ်စမစ်ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိလိုင်းဒူမီတာ30 40 48တို့ကနေတင်ဆက်ခဲ့တာပါသောရရှင်များအားလုံးချမ်းမြေ့ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.